ထောင်990တခုဇန်နဝါရီလ30ရက်30ရက်နေ့ဒီနေ့မှစရွေးလေးရဲ့တိုင်းတိုင်းဆက်တဲ့နည်းနည်းချင်းဆက်တဲ့လုပ်တယ်အလူခင်များကတော့ဘုန်းကြီးမျိုးဘလဲငွေရောင်ရစစ်ဆဲ၃လုံးနဲ့နေထိုင်တဲ့ဆရာကကြီးဦးရှင်ဆရာကမာကြီးတော်တော်မြေအမှုရှိတဲ့မိသားစုတို့ကလူတိုင်းနဲ့ဘွဲတစ်ခုဖြစ်ပါတယ်။ဆိုလူတိုင်းနဲ့ဘွဲမှာနေရတိုင်းတိုင်းနဲ့လည်းဆိုဆောင်းတော်ရခြင်းနဲ့ကြောင်းတဲ့အဆက်ကလူတိုင်းရတဲ့ဥတီချက်ကတော့တဲ့။ဇာတိလေးပါးကိုပြီးတယ်ပြီးတော့ဘာဝနာကျင့်စဉ်တွေကိုအစဉ်တိုင်းဆက်လက်ရှုပွားလို့မြင်ဉာဏ်တော်အတိဉာဏ်တို့ဖြင့်လေးပါးသောမဉာဏ်နှင့်ဣစ္ဆာလေးပါးတရားတော်ကိုသုံးသင်ပြီးမြင်ဉာဏ်ကြီးရဲ့တောင့်တရနန္ဒဇံကိုလေးရဲ့တိုင်တိုင်းဆက်တာဒီတိုင်းချင်းဖြစ်တယ်လို့ဒီလိုဥဒိတ္တရောက်ထားတာအရင်မှာသဘောရလာဇံတရားနဲ့အဇူကတော့မိသားစု၄ဦးရှိနေတဲ့အတွက်သာသီသူတောင်မြတ်မဟာကဏ္ဍရုံကျောင်းတိုင်နဲ့တရင်တော်ဒေသင်တော်မူခဲ့ဘူးတဲ့အရှင်ပါမုခရဲ့အလူဒါနဖြစ်ပါတယ်သဘောရလာဇံရဲ့ဒုတိယရက်ဒီမိခင်ကြီးဒေါ်သမင်းရဲ့အလူဒါနအကုသို့ဖြစ်ပါတယ်သဘောရလာဇံ၃ရက်တတိယရက်အလူဒီသာသီကြီးဥသေးဤအလူဒါနဖြစ်ပါတယ်သဘောရလာဇံ၄ရက်သတ္တထမြတ်အစူဒီဥမဖြစ်သူဟုတ်မတန်တန်ဦးရဲ့အစူဒနာတစ်ခုဖြစ်ပါတယ်ဆိုပြီးတော့မိသားစု၄ဦးရှိတဲ့အတွက်၄ရက်တိုင်းနဲ့အစူဒနာကောက်ဖို့ကိုပြုပြီးနိဗ္ဗာန်တော်မဉ္ဇဉ်တို့ဖြင့်နိဗ္ဗာန်ကိုမျက်မှောက်ပြုရာဥတည်ထားလုံလောက်တယ်မှလည်းဓာတ်ကြီးလေးပါးကိုပြီးတယ်ပြီးတော့အရဟံအရဟတဖို့ကိုရောက်ရှိနိုင်တဲ့အကျင့်ရှင်ဖြင့်ဝိပဿနာဉာဏ်၏ဆင့်ကျင်ရင့်ကျက်လာတဲ့အချိန်ခါသို့ဝိပဿနာဉာဏ်၏အဆုံးဆုံးဖြစ်ပေါ်လာပြီးမိဘသောမိန့်ဆံတို့ဖြင့်သစ္စာလေးပါးတရားကိုသုံးဖောက်ပြုမြင်ပြီးဘုရားဆရှိတော်ရိယောဒရာကောင်းသောသေယောမုတ်ရာယာစံပြောရာဖြစ်တော်မူတဲ့အတင်ကတ္တအငိဒ္ဓမိဘံတို့ဆက်ရောက်ရာဥတည်ထားပါနော်ဒီဥတည်ခြင်းကိုကြည့်လိုက်တဲ့တိတ်ကောင်းတဲ့ဥတည်ချက်ဖြစ်နော်သို့တော်လည်းဒါနပိုင်းဖြစ်လာတဲ့အတွက်ဒါနကထာလေးတစ်ခုကိုကြည်တယ်ပြီးတော့ဝိပဿနာလုပ်ငန်းခွင်ကိုဖွင့်ကြရမယ်တရားဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူစဉ်ဖြစ်သူအဓိကအလူစဉ်ဖြစ်သူဥပ္ပမောကကိုယ်တိုင်ကယကြီးလေးပါးကိုကြည်တယ်ရဲ့အရဟတခုကရောက်အောင်ပြင်ရမယ်ပြင်ရှင်ကိုအကျဉ်းချုပ်ပြီးလေးရနဲ့အပြီးဟောပြီးကိုရအထောက်အကူတောင်းမှချနော်ပေါ်ရတဲ့အကြောင်းကြီးကြည့်လိုက်တော့ဒါနနဲ့ဆက်နေတဲ့အကြောင်းကြီးဖြစ်တဲ့အတွက်ဒါနကိုဥဒေပြီးတော့ဓာတိလေးပါးကိုပြီးတဲ့ဝိပဿနာဘာဝနာကမ္မထံအရဟတဖို့ကသူပါဘုံကိုဟောကြားပြတာပြရမှာဖြစ်ပါတယ်နော်။ဒါကြောင့်ဒါနတွေနဲ့ပတ်သက်လာရင်ဘုရားရှင်ကဒါနအမျိုးမျိုးတွေကိုမြည်အမျိုးမျိုးနဲ့တရားဝါလို့ရအလိုအကျင့်ရိုက်အားလျော်စွာဟောကြားပြတာအဆုံးဆုံးမှအထတော်မူပါれ။ဒုတိယဉာဏ်ကတသိဏဝိဝင်ကတုတ်တမဒါနအမျိုးအစား၅မျိုးဆက်စွာပြန်ဆွေးကြပြီးဟောတာနော်။ယောဒီလာဘတုတ်ဒီလေတုတ္တရာတိဒါနံဓမ္မေနလတ္တံတုပဒါနစေတောအဘိဓါတဟံကမ္မဖလံဩဃရံတာတတိနာဒယကတောဟိတုသတိယောသီလဝအကျဉ်သီလရှိတဲ့အလိုသေးတဲ့ပုဂ္ဂိုလ်သည်သံဃနာနာတံတရားတော်သီလဖြင့်ရှားခွေတဲ့ခြင်းရရှိတတ်တဲ့လူဝေဝုသုပ္ပစီစုကိုဒုပဒနာစိတ်တော်ခြင်းလင်းသောစိတ်ထားရှိပြီးဖြစ်၍ဩဃရံပြန်ပြောကြည့်ကြမည်ဖြင့်အလတ်စွာသောကမ္မဖလံတိုင်တိုင်ဤအကျိုးတရားကိုအဘိဓါတဟံအဘိဓါတဟံတောအလုံးယုံကြည်သည်ဖြစ်၍ဒုတိယသူသီလမရှိတဲ့အလူခံပုဂ္ဂိုလ်တို့၌ သနာအလုဒါနာဂောဒရာတိပေတုဤဘာဒတိနာသောအလုဒါနာတိတာယကသောအလုပေတဲ့ပုဂ္ဂိုလ်ကြောင့်ဝိတ္တဇတိရှင်ကြနိုင်၏နံပါတ်၄ဌာနအမျိုးအစားပဲနော်လူပေးနေတဲ့ပုဂ္ဂိုလ်ကကိုလှမ်းကြည့်လိုက်ရင်အင်္ဂါ၄ချက်ပြည့်စုံနေတယ်နံပါတ်၄ဒီလရှိခြင်းနံပါတ်၈တရားတော်နိလန်ဖြင့်ရှားခွေရရှိတဲ့လူဘဝတို့ပြည့်စုံစုဖြစ်ခြင်းနံပါတ်၃ကြည်လင်တဲ့အချိန်သာရှိခြင်းနံပါတ်၄ယုံကြည်ခြင်းဖြင့်မြင့်မြတ်တဲ့တဏ္ဍာဤအကျင့်များကိုသက်ဝင်ယုံကြည်နေတဲ့ကာမတက္ကရာတမဒိဋ္ဌိဖြစ်သောရှိနေတဲ့တဏ္ဍာတရားရှိခြင်းအင်္ဂါ၄ချက်ဆုံးယူနေတဲ့ဘုရားအလှကံပုဂ္ဂိုလ်ကကိုလှမ်းကြည့်လိုက်တော့လိလမရှိတဲ့အတုတိလပုဂ္ဂိုလ်တွေဖြစ်နေတယ်။အလူဇံပုဂ္ဂိုလ်ဘက်ကအင်္ဂါချုပ်တဲ့သွား။သို့တော်လည်းဒီလိုအလူဒါနာမျိုးဒီသာယကတော်ဝိတ္တဇတိအလူသေးတဲ့ပုဂ္ဂိုလ်ကြောင့်သင်ကျေနိုင်တယ်။သင်ကျေတဲ့ဆရာကတော့အကျိုးရှိတယ်အကျိုးရနိုင်တယ်လို့ဆိုလိုပါတယ်။မထုံးထောက်ပြထားလဲလို့မြင်ရင်တော့အလောင်းတော်ဝိတ္တန္တရာမင်းကြီးရဲ့အထုံးကိုထောက်ပြထားပါတယ်။လောလောဝိတ္တန္တရာမင်းကြီးဟာမင်းကြီးတော်ပြည့်စုံအကိုလည်းနောက်ဆုံးပါမှာအဓိကထားပြီးလူတန်းခဲ့တဲ့ဆုံးကြဆုနော်မင်းကြီးတော်ပြည့်စုံတော်လူတန်းပြည့်အချိန်ဆောင်မှာမင်းကြီးဘက်ကတိလရှိခြင်းတရားတော်နည်းလမ်းဖြင့်ကြောက်ဖွယ်ရှိတဲ့ဒီစီဝုစုဖြစ်ခြင်းယူနေတဲ့အချိန်ဆောင်ရှိခြင်းတန်တန်ဤအကျိုးရကိုတဝင်ယုံကြည်နေတဲ့ကာမတက္ကရာသမာဓိဖြစ်သောရှိနေတဲ့တတ္တတရားရှိခြင်းဆိုပြီးတော့အင်္ဂါလေးချက်အစုံကြီးနေတဲ့လူကံဖြစ်တဲ့ပုံစံတွေကြည့်လိုက်တော့ဒုတိယအတိလမရှိတဲ့ပုဂ္ဂိုလ်ဖြစ်ပြန်တယ်။ဒါကနာတော်သမီးတော်ဖြစ်တဲ့ဇနားနဲ့ဇာတိနဲ့ကနာစဉ်တို့ကိုသူတန်းနဲ့အပွဲကြည့်လိုက်ပြန်တော့လေလူသွေးနေတဲ့မိမိဘက်ကအင်္ဂါလေးချက်စုံနေတဲ့လူကံဖြစ်တဲ့လူစကားပုံစံကိုကြည့်လိုက်တော့ဒုတိယပုဂ္ဂိုလ်ပဲဖြစ်နေပြန်တယ်လူကံပုဂ္ဂိုလ်ဘက်ကလိလမရှိခြင်းဆိုတဲ့အပြစ်တွေရှိနေပေမဲ့အလူသေးတဲ့ပုဂ္ဂိုလ်ဘက်မှာပြည့်စုံတဲ့ပြည့်စုံတတ်တဲ့အင်္ဂါလေးချက်အစုံကြီးနေတဲ့အပြစ်ဘောအလူဒါနရိဒယကကြောင့်အလူသေးတဲ့ဒယကကြောင့်ရှင်ကျေတဲ့အကျိုးရှိတယ်လို့ဆိုလိုပါတယ်။ဘာအကျိုးရှိလဲ။ဘုရားလည်းဝေဒန္တနာမင်းကြီးကဘုရားအလောင်းတော်ဖြစ်တော့ဘုရားအလောင်းတော်ဒီသဗ္ဗိညတဉာဏ်ကိုဥဒေပြီးတော့ဒီဒါနတွေကိုပြုတတ်နေတဲ့အပြစ်ဒီဒါနဒီနောက်ဆုံးသဗ္ဗညုတ္တဉာဏ်ရရှိအတွက်နောက်ဆုံးဖြစ်ခြင်းရတဲ့ပါရမီမျိုးစိတ်ဖြစ်သွားတယ်။ဘုရားပါရမီဖြစ်ခြင်းပြီးတော့လည်းဒီပင်ငယ်ထက်ဘုရားအလောင်းတော်မှာပါရမီ၆ပါးစုံယူတော့ပြီးနောက်ထပ်သဗ္ဗညုတ္တဉာဏ်ရရှိအတွက်ထပ်မံပြီးပါရမီဖြစ်ပြီးကိုမလိုတော့ဘူး။ဒါကြောင့်သဗ္ဗညုတ္တဉာဏ်လို့ခေါ်ဆိုအပ်တဲ့မိမိလိုလားတောင်းတနေတဲ့အမြတ်ဆုံးအကျိုးကြီးကိုရတာဟာဘာကြောင့်လဲ။ဒီဒါနကြောင့်ပါရမီတွေပြည့်သွားတဲ့အတွက်ဤဒါနတွေတသေညွတ်တဉာဏ်ရဲ့ခြင်းအချိန်အပိုင်းအကြောင်းတရားဖြစ်သွားတယ်။ဒါကိုတရားကောင်ပြောသင်ကြည်တယ်လို့သတ်မှတ်ပေးတယ်နော်။နောက်နံပါတ်၈ဒါနကတော့ယောတုသီလောသီလဝံတေသူတရာတုဒါနအာဓမေနလတ္တံအပတ္တနာစိတ်တော်အနဝိတတဟံသမခလဩငရံတန္တိနာပတိကဟကတောဝိသုဇတိယောတုသီလောအကျင့်သီလမရှိတဲ့အလူပေးတဲ့ပုဂ္ဂိုလ်သည်အဓမ္မေနလတ္တံမတရားသောနိလန်ဖြင့်ရှားခွေရရှိအပ်တဲ့လူဘဝတို့ပြည်စည်းစုကိုအပန္နနာစိတ်တော်ကြည်လင်သောစိတ်ဓာတ်မရှိသည်ဖြစ်၍ဘုံနာရံပြန်ပြောကြည့်ပြန်မြင်ရသသောသောကမ္မဖလံကံကံဤအကျိုးတရားကိုအနဘိကတ္တဟံအနဘိကတ္တဟံတော်မယုံကြည်သည်ဖြစ်၍ဒီလာဝန္တေတိလာရှိတဲ့အလူဒံပုဂ္ဂိုလ်တို့၌ဒါနအလူဒါနဂေါတရာတိပေတုတိဒါတိနံသောအလူဒါနလီပရိသဟာကတောအလူကံပုဂ္ဂိုလ်ကြောင့်ဝိတ္တဇတိသင်္ကြန်ထာ၏အလူကံပုဂ္ဂိုလ်ဘက်ကဒီလာရှိခြင်းဆိုတဲ့အင်္ဂါရအစုံကြီးပါပြီဒါပေမဲ့အလူသေးတဲ့ပုဂ္ဂိုလ်ဘက်ကြည့်လိုက်တော့အင်္ဂါ၄ချက်လုံးထွက်တယ်နံပါတ်၁အလူသေးတဲ့ပုဂ္ဂိုလ်ဒီဒီလာမရှိဘူးနံပါတ်၄မရိယသောနိလန်ဖြင့်ရှားခွေရရှိတဲ့လူဘဝတို့အစီအစဉ်စုကဖြစ်နေတယ်။နံပါတ်၃ကျင်းနေတဲ့စိတ်ချမှတ်ပြီ။နံပါတ်၄ယံပြည့်ပြည့်ပြည့်မြင့်မြတ်နေတဲ့တန်ခိုင်ရဲ့အကျိုးကိုယုံကြည်တဲ့ သန္တရာနာမတိဒီစီရရှိနေတဲ့တတ္တတရားမရှိဘူးအင်္ဂါ၄ချက်ပြည့်စုံနေတဲ့မကောင်းတဲ့အင်္ဂါပဲနော်၄ချက်အင်္ဂါ၄ချက်လုံးမှာဖြစ်တယ်ဒါပေမဲ့အလုဇံပုဂ္ဂိုလ်ဘက်ကဒိနာရှိနေတဲ့အတွက်ဒီအလုဒါနဟာလဲပဋိသဟာကတော်ဝိတ္တဝိတ္တဇတိအလုဇံပုဂ္ဂိုလ်ကြောင့်ရှင်ကျေတယ်လို့ဒီလိုသတ်မှတ်ထားတယ်။ပဉ္စဉ္စီမြတ်မှာရှိနေတဲ့တဏှာတိတူကဒီဟန္တာမထေရကြီးတစ်ပါးကိုအလုဒါနဆောအလုဒါန၃ချိန်လှူခဲ့ဘူးပါ။ဒီကနေ့ကာလမှာဒီဟန္တာမထေရကြီးမဒေကြီးကိုလှူဒန်းခဲ့တဲ့ဒီဒါနသွန်းအကြောင်းကောင်းတဲ့နမိတ်တွေထင်လာတယ်။ဘာဖြစ်လဲဒီကောင်းတဲ့နမိတ်တွေဖြစ်ပြီးတော့ကောင်းရတုပတိရောက်သွားတယ်။အဲဒီဒါနမှာအလူသေးတဲ့ပုဂ္ဂိုလ်ကကြည့်လိုက်တော့တဏှာကြီးဖြစ်နေတဲ့အတွက်ဒါဒီလမရှိဘူး။ရောက်ခဲ့ရရှိတဲ့ပစ္စည်းကလည်းတဏှာလုံးမျိုးရှိရရှိထားတဲ့ပစ္စည်းတွေဖြစ်နေတဲ့အတွက်မဆင်ကျေဘူး။ဒီလိုပုဂ္ဂိုလ်ဒီကြည်လင်းတဲ့သင်္ခါကလည်းမရှိဘူးလို့ပြောနေတယ်နော်။ကံကံရဲ့အကျိုးကိုတော့ယုံကြည်နေတဲ့တရားတရားပဲရှိတယ်လို့မြင်တော့တကယ်ချင်းနဲ့ကံကယုံကြည်တဲ့တရားတရားရှိရင်ဒီမကောင်းတဲ့ပြည့်စုံဘူးလို့မှမလို့ချင်းနဲ့ကံကယုံကြည်တဲ့တရားတရားကမရှိကြဘူး။သင်္ခါရီဖြစ်တဲ့ဆိုတော့လည်းအလုကံပုဂ္ဂိုလ်ပဲကြည့်လိုက်တော့အလုကံပုဂ္ဂိုလ်ကဒီလန့်ရှိနေတယ်။ဒီလန့်ရှိတဲ့မထေရကြီးဘာမှမထေရကြီးရှိနေတဲ့အတွက်အလုံးစံပုဂ္ဂိုလ်ကြောင့်ကောင်းတဲ့အကျိုးတူကမျက်စိသာနော်။အဲနံပါတ်3ကဏ္ဍကတော့ယောတုတိလောတုတိလေသုတရာတိဒါနအတ္တမေကအတ္တအပတ္တနာအစိတောအနာဘိတတဟံကမ္မပလအုံနာရဏတန္တနာဝိပုဒ္ဓအဖလန္တိယုမိယောတုတိလောအကျဉ်တိလောမရှိတဲ့အလူပိတဲ့ပုဂ္ဂိုလ်သည်အဒါမီနာလတ္တံမတရားသောနိဒံဖြင့်ကြာခွေသခြင်းကြာရှိအပ်တဲ့လူဘဝတို့ပြည်သည်စုကိုအပတ္တနာစိတ်တော်မကြည်လင်သောစိတ်သာရှိသည်ဖြစ်၏ဘုံနာရံပြန်ပြောကြည့်ခြင်းနည်းဖြင့်အသသွားသောကမ္မဖလံတန်ကံအကျိုးတရားကိုအနဘိတတဟံအနဘိတတဟံတော့မယုံကြည်သည်ဖြစ်၏ဒါနဒုတိယလေသုတိလမရှိတဲ့အလုံးစံပုဂ္ဂိုလ်တို့နဲ့ဒါနအလုံးဒါနကိုတရေတိပေးသူဤဒါနဒါနထောကတောအလုံးဒါနမျိုးကိုဝိကုလဖလံဒီပြန်ပြောကြည့်ကြတဲ့အကျိုးတရားရှိသောဒါနမျိုးဟူ၍ဟံမဖယတိနဝတ္နပြုမိဟောတော်မမူအလုံးပေးတဲ့ပုဂ္ဂိုလ်ဘက်ကလည်းအင်္ဂါ၄ချက်ဖြစ်တယ်အလုံးစံပုဂ္ဂိုလ်ဘက်ကလည်းတိလမရှိတဲ့ပုဂ္ဂိုလ်ဖြစ်နေတယ်နော်အလူပိတဲ့ပုဂ္ဂိုလ်ဘက်ကနံပါတ်1တိလမရှိခြင်းနံပါတ်2မတရားသောတိလဖြင့်ကြာပညာရှိတဲ့ဝိသီဝုဒ္ဓဖြစ်ခြင်းနံပါတ်3မကြည်လင်တဲ့စိတ်ဓာတ်ရင်ဖြစ်ခြင်းနံပါတ်4တန်ခိုင်းအကျုပ်တို့တော့ယုံကြည်တဲ့တရားတော်မရှိခြင်းအင်္ဂါ၄ချက်အလုံးစံပုဂ္ဂိုလ်ဘက်ကလည်းတိလမရှိခြင်းဆိုတဲ့အင်္ဂါ၄ချက်ပေါင်းလိုက်တော့အင်္ဂါ၅ချက်အစုံကြီးနေဒီလိုတဏှာမျိုးကြတော့ဝိပုလဖလပြန်ပြောကြည့်ကြတဲ့အကျိုးရှိတဲ့ဒါနမျိုးလို့ငါပြမဟုတ်ဘူးဘောဇိုလ်ကြီးတူကွယ်လွန်သွားတယ်။ဒီနေ့ဒီကံကပြောပြီးတော့ကွယ်လွန်သွားတဲ့မောဇိုလ်ကြီးမကောင်းတဲ့ပိဋကဘုံဘုရားရောက်ရှိသွားပါတယ်။ဘုရားကနေပြီးတော့ဒီကောင်းမှုကုသိုလ်ရဲ့အခုဘာကကိုအမြဝေတဲ့အစံသာတို့ခေါ်လို့မရဘူး။ဘဇဟလို့မရဖြစ်နေ။လုံးဝနေနေအဲ့ဒီလိုဖြစ်နေတဲ့အခါနောက်ဆုံးအကျဉ်းကျမှာဘုဂုံကျောဘုဝင်ဖို့ပြီးပြောတယ်နော်သုတိနာကြီးကငါ့ကိုလူရဲ့စားနေတယ်ဆိုပြီးဒီလိုဝင်ပြန်သူရဲ့တောင်းဖို့ကုသိုလ်တွေကိုဒီလောက်မရှိတဲ့ပုဂ္ဂိုလ်ကဝင်ပြီးလူရဲ့နေတဲ့အတွက်သူဟာတာလူခွန်နေနေဆိုတာမရှိဘူးနောက်တစ်ချိန်ကျမှဒီလောက်ရှိတဲ့အလုခံပုဂ္ဂိုလ်တွေကိုပြင်ဆင်ပြီးလူတန်းတော်မှာတာလူခွန်နိုင်သွားတယ်နော်စေတံဝင်သွားတယ်ဒါကြောင့်နှစ်ခါလုံးမှာအင်္ဂါဖြစ်တယ်လို့ဒီလိုတဏှာမျိုးခံပြန်ပြောကြည့်ကြတဲ့အကျိုးရှိတဲ့ဒါနမျိုးဘယ်လိုမှတော့မဖြစ်နိုင်ဘူးတဲ့နော်။အဲနောက်နံပါတ်၄ဒါနယောတိလာဝတိလာဝန္တိသုတရာတိဒါနဓမ္မေနလတံသူပဒန္နအစိတောအဘိသာတဟံကမ္မဖလံဩငရံတဝေဒါနဝိပုလဖလံတိယုမိယောတိလာဝအကျဉ်းတိလာရှိတဲ့အလိုပေးတဲ့ပုဂ္ဂိုလ်သည်သမီးနာလတ္တတရားတော်နိလောက်ရဲ့ရှားခွေတဲ့ပြင်းရရှိအပ်တဲ့လူဘဝတို့ပြည်သူစုကိုသုပတနာစိတ်တော်ကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်၏ Ongaran jambya jibya niya kagwado. Kama palang ganda i ajodiya go. Abhidadaha do anayong jiri jive. Dila onde do dila jire alu gambo go do nai. Dana alu dana go dradi bezu i. Dandana doga doga alu dana mo go. Wee sinje ega ama ape. Vibula phalanti jyabhya jyabhya de ajyo jyabhya dhanam yo huye haang ato jyadi vyumi phara muni inga sombar tiga atlo dole bhagoga tiga da nabha de dila singhin nabha de dhyada nila se chakunya tiga jisi utu tiga nabha dong kire ne seka tiga nabha le jyabhya jyabhya minya de dhangai ajyo gul Yonji de Kamadaka Lamadhi Nyanchi Ba Si Le De Pada Diya Si Jain Inga Le De Sonyi De Lugan Bogoro Be Dira Jano Ne Dira Si De Lugan Bogoro Ishindi Jane Pongle De Inga Ngaje Alon Sonyi Ba Ata Inga Ngaje De Alon Sonyi Mire Ede Dira Nam Yoha Vibula Kala Siang Biyo Jijie Nime De Ajo Si De Danam Yoha Nyaswa Siaga Hore Lauti jangja jangja minya dhalelo mei lo mei doga lula dhanga ke empo no ho dhanuba badi doga miyama miyasa kyaga hothara mei doga lula dhanga ke meche luchanda leci yasene nachanda leci yasene yama chanda leci yasene yudana go jekhane tutebe minya jokyong lare etinkhama lukampo guru apotan medha bhavana kumasa yijan pachan biro medha zami wensa nangja me suni ยมันตนะกุลัญญะเนเนะดิโลกยะหอทาบาเพลุเนะอะลุเบเนะปุคคะกะสาตีละรีตีละสิเรอะดะบาเพลเนะอิสสะติวิโสเวตีละวะโตสิโตปะนีติวิโสดัตถาวิโสเวสิตะยันโตตีละวะโตตีละสิเนะปุคคะอิวิโสปะนีติสิเยตังตะเจอะคุตะมะติอิสสะติเนะจุเอตังปิสงตะเปอิ ခုနကရင်တို့တိလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ရဲ့တောင့်တကြအခုတို့များဒီမဲ့အေကံပြည့်စုံတတ်။ဒါကြောင့်လေဝိဇ္ဇာတတတိလရှင်ပြနေတဲ့အတွက်ကြောင့်ဒီတိလရှင်ပြနေတဲ့အတွက်ကတိလရှိတဲ့ပုဂ္ဂိုလ်ရဲ့တောင့်တကြပြီးမဲ့အေကံပြည့်စုံတတ်တယ်။ရှင်ကဒီသာ။ဒါနတခုပြုတဲ့အပိုင်းပေါ့။ အမ်ကွယ်ဒီလိုချင်းကိုယ်စိတ်တကပအပေမနာရဘူးဆိုတဲ့ဆုံးလေးတွေရှိတယ်။ဒီဘဝဥဒ္ဓပစ္စည်းကြီးနဲ့ရရှိတဲ့အကျိုးတွေကြည့်လိုက်ရင်ရရှိတဲ့အကျိုးတွေကဘုံဘုံမများဘူးလား။များတယ်။ပြန်ပြောကြည့်ကြည့်နော်။နတ်ကံကလည်းချင်းလူ့ဘဝမှာအကျိုးတွေတော့ဘုံစုံစုံလောင်းထုတ်ခဲ့မှုတဲ့အိန္ဒကနန္ဒတို့အမတန်ကြည့်ကြတဲ့အနေရှိနေကြ။လောင်းထုတ်ခဲ့တဲ့ဒါနကုသိုလ်စေရနာလူဘဝစေရနာန ဆုံးပြီးတော့ဒီမှာငါကဆုံးပြီးတဲ့ဒီဒါနာမျိုးကိုသိခံတယ်ဆိုလို့ရှိရင်လူ့ခန္ဓာနဲ့သန္တာမြမသန္တာကိုရည်ရွယ်တောင်းတဲ့အမရှိပဲနိဗ္ဗာန်သန္တာကိုရည်ရွယ်တောင်းတဲ့အကျင့်ရင်လဲနိဗ္ဗာန်သန္တာကိုဒီဒါနာကကြောင့်အောင်ပို့ဆောင်ပေးခြင်းနဲ့ကြောင့်အောင်မရှိဘူးလားလို့ဒီလိုတော့အမေးစရာဖြစ်နော်နိဗ္ဗာန်ရရှိရမှာသရဏမြေကြီးကောဝိဇ္ဇာမြေကြီးကောမြေကြီးကောနှစ်ခုတက်ကောနှစ်ခုရှိဖို့လိုပါတယ်။ဘာဝကပါရမီဉာဏ်ရမှာအဓိကရောကအစံတတ်တာဆိုပြီးတော့ဟောအဘရံပါဠိတော်များမှာဘုရားရှင်ကိုရိုရင်ဟောထားတဲ့အတွက်အဓိကရလို့ခေါ်ဆိုအပ်တဲ့ကောမှုကုသိုလ်ဒုတိယလဲ။နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့ကျင့်ကြတဲ့ဆန္ဒတတ်ရှိရမယ်။ဒီအင်္ဂါနှစ်ပတ်သုံးကြည့်ကြရင်တော့မဂ္ဂနိဗ္ဗာန်ရနိုင်တယ်လို့ဘုရားဟောတယ်။အဓိကရဆိုတဲ့ကောမှုကုသိုလ်ကမေဖို့နိဗ္ဗာန်ကိုကြီးရတောင်းတပြီးပြုစုပြုထောင်ထားခဲ့တဲ့ဇရဏမျိုးစီအကောင်ဝိဇ္ဇာမျိုးစီကောင်းကြီးကိုအဓိကရကောမှုကုသိုလ်လို့ခေါ်ပါတယ်။ဒီအဓိကရကောမှုကုသိုလ်ကိုပဲအတိဇေယကုသိုလ်ကြီးဆိုပြီးတော့ဒီလိုနဲ့ဗမာလုံးသုံးလုံးခြံကြတယ်။ဒါတော့ဒီအဓိကရကောမှုကုသိုလ်မှာဒရဏမျိုးစီကောင်းဥစ္စာမျိုးစီကောင်းနှစ်ခုကိုသတ်မှတ်ထားလို့ဒရဏမျိုးစီစရာကနိဗ္ဗာန်ကိုဥတည်ပြီးနိဗ္ဗာန်ကိုကြီးရတောင်းတပြီးပြုစုပြုထောင်နေတဲ့ဒါနကျင့်ခြင်းသီလကျင့်ခြင်းသမထကျင့်ခြင်းကိုဒရဏမျိုးစီကောင်းလို့ခေါ်ပါတယ် ဘုဇနာမြေကြီးဒီလက်ရှိနဲ့တူတယ်။မိဘအယောက်ျောင်းတော်ကောင်းတရားတွေကိုဟောတော်ပြတာအဆုံးဆုံးမှပြီးတော်မူမယ်။အရာအစရှိတဲ့အရိယာတော်ကောင်းတို့နဲ့တွေ့အောင်ကြုံအောင်ဆုံးအောင်ဒီသနာမြေကြီးကောင်းတွေကပို့ဆောင်ပေးမှာဖြစ်တယ်။သို့တော့ဒီသနာမြေကြီးကောင်းတွေကဘုရားအစရှိတဲ့အရိယာတော်ကောင်းတွေနဲ့တွေ့အောင်ကြုံအောင်ဆုံးပြီးမိအောင်ပို့ဆောင်ပေးလိုက်လို့တွေ့ရပြီ၊ကြုံရပြီ၊ဆုံးရပြီ။ဘုရားရှာရှိတဲ့အရိယာတော်ကောင်းကြီးကအတ္တလေးပါးနဲ့စက်တဲ့တရားစကားနဲ့ဟောကြားပြီ။အဲဒီလိုဟောကြားလိုက်တဲ့အချိန်ခါမှာဝိဇ္ဇာလေးပါးနဲ့စက်တဲ့တရားစကားကိုခံယူနိုင်တဲ့သံအားကတော့ဝိဇ္ဇာမျိုးစိရဲ့တောင်းဝန်ဖြစ်တယ်။ဝိဇ္ဇာမျိုးစိနဲ့ပတ်သက်လို့လည်းဒီတော်ဘုရားကတော့အနည်းဆုံးအတိတ်ကအထူးတော့ကဒီဘုရားရှင်ကသာသနာတော်ကိုမှာပဲဖြစ်စေအကြအကြတော့ဘုရားရှင်တို့ရဲ့တောင်းတော်တို့မှာပဲဖြစ်ဖြစ်အလုံးစုံအပြည့်စုံပမာဏအပြည့်တကြီးလေးပါတော့ရှိဖို့တုံးတော့ဖြစ်အမှုတဲ့ဝိဇ္ဇာမျိုးကြီးတောင်းစီရမယ်လို့ဒီလိုသတ်မှတ်ထားတယ်။ဒါကဝိဇ္ဇာမျိုးကြီးထဲမှာအញ្ញံသာဝိဇ္ဇာမျိုးကြီးဖြစ်ပါတယ်။ဒီလိုတစ်ဆင့်ပြက်လိုက်လို့ယုံကြည်ရေကိုသိကြည့်ကြဘူးမယ်ဘုကောင်။နန္ဒီရေကိုသိကြည့်ကြဘူးမယ်ဘုကောင်။ယုံနာကိုသိကြည့်ကြဘူးမယ်ဆိုရင်တော့နမရူပပရိစ္ဆေဒအញ្ញံဒီကနံပါတ်1ကောင်းတဲ့မျိုးစစ်တစ်ခုဖြစ်ပါတယ်။အဲဒီကနေတဆင့်တက်လိုက်တော့ဒီယုတ်တရားနံတရားတွေရဲ့အကြောင်းတရားတွေကိုအဋိဌာန်ကပြီးဆုံးပံကာလသုံးတော်လုံးဆိုလည်းလုံးဆိုကြမြအဟုတ်တိုင်းမှာသင်းစီတက်တဲ့ဒုတိယဘိကအညာအဋ္ဌိရရှိကြမယ်ဆိုရင်တော့ဘုကောင်းဒါဒုတိယအကောင်းဆုံးဝိဇ္ဇာမျိုးစစ်ဖြစ်ပါတယ်။ဒီနဲ့တဆင့်တက်လိုက်တော့အကြောင်းတရားနဲ့တကားဒုတိယဘိကညာမှာသင်းစီထားပြီးဖြစ်နေတဲ့အကြောင်းတရားအကျိုးတရားနာမရူပပြိစ္ဆေဒဉာဏ်အရသိသိတမ်းပြီးဖြစ်တဲ့ယုတ်တရားနံတရားဒီအကြောင်းတရားနဲ့တကွဒီယုတ်တရားနံတရားတွေကိုပြည်ပြည့်ပြည့်ထားကိုကြည့်ပြီးတော့ပြည်ပြည့်ပြည့်ထားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စတို့တင်းနေရှိခဲ့ဖို့မယ်ဒီချင်းချင်းဒီအနိစ္စခံရတဲ့ဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတို့တင်းနေရှိခဲ့ဖို့မယ်မလျက်ရှိတဲ့အကျဉ်းချက်အခိုင်အမာအဖြစ်သာရအောက်ဖြစ်ပြီးနေတဲ့အတ္တမရှိတဲ့တဘောတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့တင်ရင်ရှိခဲ့ဘူးမယ်ဆိုရင်တော့ဒါတတိယအကောင်းဆုံးမျိုးစိတ်ပဲ။ဒါရင်တတိယမျိုးစိတ်ကတော့ဝိပဿနာမျိုးစိတ်ဖြစ်ပါတယ်။ဒီဝိပဿနာမျိုးစိတ်မှလည်းသင်္ခါရုပ္ပကဉာဏ်တိုင်အောင်တာအကြိမ်ပေါက်ရောက်ခဲ့ဘူးမယ်ဆိုရင်တော့အကောင်းတကအကောင်းဆုံးဝိပဿနာမျိုးစိတ်ဖြစ်တယ်။အရိယဝိပဿနာမျိုးစိတ်ကိုပါခဲ့ဘူးမယ်ဆိုလို့ရှိရင်တော့ဘုရားဆရာရှိတဲ့အရိယသရောကောင်းကြီးပြည့်တဲ့ကျုံနဲ့ဆုံးတဲ့အချိန်ခါမှာဘုရားဆရာရှိတော်ရိယအရိယဘုရားဆရာရှိတဲ့အရိယတော်ကောင်းတို့ကဘောကြပြတာအဆုံးမှအတ္တဒိဋ္ဌာလေးပါးနဲ့စက်တဲ့တရားစကားကိုလက်ပြီးတော့ခံယူနိုင်တဲ့သောအားဖြစ်လာလိမ့်မယ်။ဒါကြောင့်မိဘကိုရည်ရဲတောင်းတပြီးပြည့်စုံသွေးထောင်နေတဲ့ဒါနဖြစ်ခဲ့ရင်လည်းမိဘကိုရောက်ကြောင်းတော်ကောင်းပြတဲ့နဲ့တွေ့အောင်ဆုံးအောင်ကျော်အောင်ဒီဒါနအဆက်ရှိတဲ့မျိုးစိတ်ကောင်းတွေကဥပမိတ္တံတတိနဲ့အတူတူဖြစ်ဆင်းတာဖြစ်ဒါရေနိဗ္ဗာန်ကိုမလို့အလိုမရှိကြရင်လည်းခொနကဘုရားတပည့်အတွင်းမှာတည်ရှိနေတဲ့လူသန္တာနတ်သန္တာအပြမသန္တာခေါ်တဲ့ဒီသန္တာတွေကိုလုံလောက်တောင်းတဆက်မြင်နေဒီဒါနကဘုဆောင်ပေးနေတဲ့ဆောင်းအားကြီးတယ်။ဇမသန္တာကိုတည့်ရမပေးနိုင်တဲ့နော်။လူသန္တာကြည့်ပြီးလို့စိတ်ထားတွေမိန့်မှလာတဲ့အခါအလုကံပုဂ္ဂိုလ်အဆက်ကြီးတဲ့ဒုရဒဘာတွေအပေါ်နဲ့မေတ္တာဘာဝနာကမ္မထညီစံပပျံနှိုင်းတဲ့ဆောင်းအားကြီးလို့မေတ္တာဇာနေဝိဇ္ဇာနှိုင်းခြင်းနဲ့ဆိုင်တဲ့ဒီမှာပြောဆိုပါနော်။ဒါနဲ့ဒါနကိုအခြေခံထားတဲ့အတဲ့ဒါနကြောင့်လည်းဒီမှာပြောဖြစ်နေလို့။အိုးဒါနုပပတိတုတ်တံမြတ်မဘုရားဟောထားတာဖြစ်တယ်။ကဲဒီတော့ဒါကနံပါတ်၄အကောင်းဆုံးဒါနတစ်ခုဖြစ်တယ်။ဒီလိုကောင်းတဲ့ဒါနမရှိတော့ဘူးလားလို့အမိကျရှိတယ်။နံပါတ်၅ဒါနမြတ်စွာဘုရားဆက်ဖို့နော်။ယောဝိတာရာဂောဝိတာရာဟေတုသရာတိဒါနရမိနာနာတံသုဘသနာစိတ်တော်အဘိတတဟံကမ္မဖလံဩငါရံတံဝိဒနာအမိတဒါနနာမေကံတိယောဝိတာရာဂအကြေရာဂကျင်းနေတဲ့ဉာဏပုဂ္ဂိုလ်သည်ရမိနာနာတံတရားသောနိလဖြင့်ရှောင်းဖွေသည်ဖြင့်ယတိအတ္တလူဝဝုထုပြည်စည်းစုကိုသုဘသနာစိတ်တော်အလုံးကြည်လင်သောစိတ်ဓာတ်ရှိသည်ဖြစ်၍ဩဃာရံပြံပြောတိပြံမြင့်ရအလတ်ကြသောကမ္မဖလံတန်တန်ဤအကျေတရားကိုအဘိဓါတဟံအဘိကတဟံသောအလုံးစုံကြည်ဖြစ်၏ วิดารเวดูรากาจินีเดยานาบโกโดไนทานาอโลดานะโกตราติเบดูอีทันทานะโทเกโตโตอโลดานะญุโกเวชินีเอกันอมันอาภิอามิตาทานานันติสิลิบาโกหลุรันจะกงกาอามิตาทานะหุตัญญะโตเตเอกันอะลาจงอัญญะจงภิอิหุเยอังกาภะดีวะตะมิหอรมุอีမြင်ရကြတဲ့အလှပေးတဲ့ပုဂ္ဂိုလ်သက်သာနံပါတ်၄ဟာကကြီးနေတဲ့ယဟနာပုဂ္ဂိုလ်ဖြစ်ခြင်းနံပါတ်၄တရားတော်နိမ့်ဖြင့်ဇာဖွေတို့ဖြင့်ရရှိအပ်တဲ့လူဘဝတို့ပြီးပြီးစုဖြစ်ခြင်းနံပါတ်၃အလုံးကြီးနေတဲ့သင်္ချာရှိခြင်းနံပါတ်၄ယံပြည့်ပြည့်ခြင်းမြင့်မြတ်လှတဲ့ကာမတက္ကဒကာမတက္ကဒသမ္မာဒိဋ္ဌိဉာဏ်ရှိသောဖြစ်နေတဲ့တဏ္ဍာရဲ့အကျိုးကိုတောင်းရင်ယုံကြည်တဲ့တဏ္ဍာတရားရှိခြင်းဆိုပြီးအလူပေးတဲ့ပုဂ္ဂိုလ်ကအင်္ဂါလေးချက်အလူကံပုဂ္ဂိုလ်ကသာသာတည်နေတဲ့ဉာဏ်နာပုဂ္ဂိုလ်ဖြစ်ခြင်းဆိုပြီးအင်္ဂါတစ်ချက်သုံးလိုက်တော့အင်္ဂါ၅ချက်အဲဒီအင်္ဂါ၅ချက်စုံနေတဲ့အလူကံမျိုးကိုဘုရားရှင်ကတော့ယုတိလေးပါးကိုသူတန်းနေတဲ့အာမိသဒါနကုသမြတ်တို့တဲ့အတားဆုံးအမြတ်ဆုံးဒါနလို့ငါဘုရားဟောတယ်လို့ဒီလိုချီးမွမ်းချက်ဘာလို့ဒီဒါနကိုအတားဆုံးအမြတ်ဆုံးဒါနလို့ပြောရလဲ။ဒီလိအကျိုးတရားတရားကိုမျှသိစေနိုင်တဲ့စွမ်းအားမရှိလို့အတားဆုံးအမြတ်ဆုံးဒါနလို့ခေါ်ရလောကကနော်။ကာမဂုဏ်တို့ခုဖြစ်ရင်ဒီကာမဂုဏ်တို့ကြောင့်အကျိုးရတာမျိုးကိုတရားဝါဒီဟာတော်ဆံမြတ်မြတ်လူလန်းတောင်းတကြ။တို့တော့လေဘုရားဆက်ရှိတဲ့အရိယာတော်ဆုံးဒီကတော့လုံငန်းတခုကာမဂုဏ်တို့ခုပြုလို့လိုက်လို့ဘုရားမူပုဒ်တော်ကြောင့်အကျိုးတရားကြီးရတာကိုလူနာတောင်းတာတဲ့စင်ချာမရှိဘူး။ဒါရောရည်ဆန္ဒနဲ့တော့ခံရမြောက်ကြတော့ဆက်ကြည့်တဲ့ချိန်ကောင်းသိနိုင်ပါလားနော်။ဒါရောတော့ခံရမြောက်ကြတော့ဘုရားမူပုဒ်တော်တခုပြုပြီးဆိုရင်ဒီကောင်းမူပုဒ်တော်ကြောင့်အကျိုးရတာကိုပဲပို့ပြီးတော့အလိုရှိကြတယ်။ဒီကောင်းမူပုဒ်တော်ပြုတဲ့ကြောင့်ဘာမှအကျိုးမရဘူးဆိုရင်တော့အကျိုးမရတဲ့လုပ်ငန်းတစ်ခုကိုလုပ်တင်နေဆန္ဒရှိကြကြလား။သိမရှိကြဘူး။ဒါပဲတော့ဘုရားကြားရှိတဲ့အရိယာတော်ကောင်းတို့သိတော်မူတယ်လို့မသိကြဘူး။ဘုရားရှင်ကတော့ကာမဂုဏ်တစ်ခုကြောင့်အကျိုးတစ်ခုပေါ်လာပြီဆိုရင်ထိုအကျိုးကိုလက်ပြီးတော့တတ်ဆွဲကြည့်။ဘုန်းကြီးတော်အတွင်းမှာရနေတဲ့အကောင်းဆုံးအကျိုးတွေကိုတတ်ဆွဲကြည့်လိုက်ရင်ဘုန်းကြီးတော်အတွင်းမှာယုံမှုထုတ်တဲ့ရှိတယ်။နံမှုထုတ်တဲ့ရှိတယ်။ယုံနာနှစ်ပါးယုံနေတာရှိတယ်။ဒီလိုလျက်နဲ့လျက်ရုံနဲ့နှစ်ပါးတို့ဒီဘယ်လိုသဘောရှိလဲဒီကြီးကြီးလေးတဲ့အနေနဲ့လျက်တော့မှန်တယ်ကြီးကြီးလေးတဲ့အနေနဲ့ဇာတ်ရတဲ့ဒုက္ခတရားဒီတော့မှန်တယ်မပြည့်စုံတဲ့အခြေချက်အဆိုင်မှာအနှစ်သာရအဖြစ်ဒီနည်းနဲ့အတ္တမဟုတ်တဲ့အနတ္တတရားတွေတော့မှန်တယ်အကောင်းဆုံးဖြစ်တဲ့လုံးတော်တဘောအပြင်မှာရရှိတဲ့ရုံနဲ့ဆိုတဲ့ဒီအကျိုးတရားတွေအနိစ္စတရားအဆုဘုံဒုက္ခတရားအဆုဘုံအနတ္တတရားအဆုဘုံကမှန်နေတဲ့အတွက်ဒီအကျိုးတွေကိုလူလန်းတောက်တာပါတယ်ဆိုရင်အနိစ္စတရားအစုပုံနေရရဘာလို့ဤဒုက္ခတရားအစုပုံနေရရဘာလို့ဤအနန္တတရားအစုအပုံနေရရဘာလို့ဤလို့သူတောင်းယူနေရတဲ့မတူဘူးလားယူနေတယ်သူကဲဒါကဘရမတ်တစ္ဆာဘက်ကမလို့ဒီတစ္ဆာဘက်ကလည်းပြန်ပြီးဆန်းကြည့်လိုက်တော့ဒီ30ဘုံအပြင်မှာတည်ရှိနေတဲ့ယုံမှုသူနံမှုသူယုံနံမှုသူဆိုတဲ့ယုံမှုသူအစုအပုံတို့ဒီဘယ်လိုသဘောတူရှိသလဲပရိသန္ဓေနိယမှုဒုက္ခရှိတယ်ဘဝမှုဒုက္ခရှိ၊နာယမှုဒုက္ခရှိ၊ဒိယမှုဒုက္ခရှိတယ်။ဒါကမကင်းလို့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့နေဆိုရင်ဒိယမှု၊ဝိသယမှု၊ငုကျင်းယမှု၊ဝိသယမှု၊သိသိယမှု၊ပြင်းစွာပူပန်ရမှုဆိုတဲ့ဒုက္ခတွေရှိတယ်။ဒါကြောင့်လုံးဝတကယ်အတွင်းမှာရနေတဲ့အကျိုးတရားတွေကိုညှော်လင့်တောင့်တပြီးသံဃာ့ကုသိုလ်တခုပြုတယ်ဆိုရင်ဒီသံဃာ့ကုသိုလ်ပြုပြီးတော့ဝေယဘာလို့ဤအဋ္ဌဒန္တိနိယဘာလို့ဤဘုရားဘာလို့ဤနာယဘာလို့ဤလေယဘာလို့ဤဒုညဘာလို့ဤပုထေယဘာလို့ဤငုတေယဘာလို့ဤကိုခြင်းယဘာလို့ဤသိခြင်းယဘာလို့ဤယေဇာဘူဂံယဘာလို့ဤလို့ဆုတောင်းပြီးယူရတဲ့မတူဘူးလားအတူတူဖြစ်နေတယ်ဒါကြောင့်ဘုရားရှင်ကတော့ဟောတောင်းတာတစ်ခုကြတော့ယဟန်တို့မဇ္ဈိမဘုရားမြတ်သည်အနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါစေ။ဉာဏ်ကြံစိတ်ကြောင့်သဘောတရားဤကံရှိသလို ဘဝဟူတယ်မြတ်ဒီအနည်းငယ်ပင်ဖြစ်ခြင်းဖြစ်ပါလေဘယ်ဘဝကိုမြတ်ငါဘုရားမသိမှန်ပါဘူးဆိုပြီးဒီလိုဟောထားဘာကြောင့်လဲဘယ်ဘဝကိုပဲသုံးတတ်ကြည့်ဘုံနာတိဒုက္ခပြိနေခြင်းလားမသိဘူးဒါကြောင့်မသိလို့တဲ့ဘဝဖြစ်ခြင်းနဲ့ဆင်းရဲဆင်းရဲမှုဒုက္ခရမှုမတူရမှုကိုယ်ချင်းရမှုသိချင်းရမှုရင်းစွာပူဇော်ရမှုဆိုတဲ့ဒုက္ခတွေနဲ့ခြင်းလားမသိဘူးဇာတိနိဂရမီမရဏမိဒုံနဲ့အမြဲတမ်းလုံးဝခံရမယ်သဘောရှိနော်။ဘောကအမိပရိဒေဝမိဒုက္ခမိဒေါမနတမိဥပယတမိဆိုတဲ့မိတစ်ဆက်တည်းတို့လုံးဝခံရမယ်ဆိုတာဒီတာဖြစ်တယ်။ဆက်ကြ။ဘာသာဒေါသမောဟစားတဲ့မိမျိုးတွေအလုံးမြိုက်ဘဝတစ်ခုကိုတနည်းအကျိုးပေးမယ်။ဒါခါမှလည်းဘုနဲ့ကအလိုလိုနဲ့ပုဂ္ဂိုလ်မှာလိလရှိခြင်းအစရှိတဲ့ခေါင်းကအင်္ဂါလေးချက်နဲ့စုံညီနေကြမယ်ဆိုရင်တိလရှိတဲ့ပုဂ္ဂိုလ်ရဲ့တောင့်တကျက်ကမဆိုအေကံပြည့်စုံတတ်တဲ့အတွက်ဒီနေ့ကအကျိုးကျေးဇူးမှန်းနေနော်ဘဝကိုရရနေခြင်းနဲ့ဘဝတုန်းကတည်းကဘဝဘဝဖြစ်ပြီးအိုနံတိဒုက္ခပြည့်နေမကင်းဘူးဤတစ္ဆေတတိတို့လောင်မြဲဆိုင်ရတဲ့ဒုက္ခတွေနဲ့မကင်းတဲ့အတွက်ဘဝမျိုးတွေကကြီးနေတောင့်တပြီးတတ်နေသူတို့ပြုနေတာမျိုးကိုခင်ဗျားရှင်ကအမှန်ကြီးမှန်းနော်ဆန်းကြဘုရားရှင်ရဲ့အလိုတော်ကိုသိတော်မူတဲ့ရှိရှိသင်ရရှိတော်ကောင်းများအထူးသဖြင့်သတော်ကြီးများသာမန်ကျမ်းဂန်တွေကိုပရမအကျိုးအတွက်ဆရာလေးတောက်တာပြီးရေသာပြီးတဲ့အခါထိုကျမ်းဂန်တို့ရဲ့အမိကုန်းမှာသာမန်စုတောင်းတတ်တယ်ဒီကောင်းမှုကမြည်သည့်အကျိုးတစ်စုံတရားမျှမဖြစ်ပါစေတည်းဒီလိုစုတောင်းဟုတ်တယ်ဟုတ်အကျိုးတစ်စုံတရားကိုဆရာလေးတောင်းတပြီးဘာမှမကိုယ်တော်တခုပြုတဲ့လုံလုံရက်ပြီးဘုရားရှင်ကမချိမှန်းနော်ဘုရားရှင်ရှိမှလည်းကနကအမြဲဆုံးကောင်းမှုကုသိုလ်မျိုးကိုဒီလိုကောင်းကြီးကအလုံးနှိမ့်ဆက်ကြတယ်။ဒါကောင်းမှုနံပါတ်၅ဖြစ်နေတဲ့ဒီအတုဒါနကလူသေးတဲ့ပုဂ္ဂိုလ်ကလည်းဉာဏ်နဲ့ပုဂ္ဂိုလ်အလူကောင်းပုဂ္ဂိုလ်ကလည်းဉာဏ်နဲ့ပုဂ္ဂိုလ်ဖြစ်နေတဲ့အတွက်အကောင်းဆုံးတော့မှန်နေပြီ။တပည့်တော်ကလည်းဉာဏ်နဲ့မဖြစ်သေးဘူးဆိုရင်ဘယ်လိုလုပ်မလဲ။ဉာဏ်နဲ့ဖြစ်အောင်ကြိုးစားဖို့မလိုဘူးလား။လိုအပ်နေတာ။အကောင်းဆုံးဒါနတစ်ခုပြုခြင်းနဲ့ဆိုင်ရဟနာဖြစ်အောင်ဘောဓိတော်တန်ပဏိနာအဆင်ပြင်ရမလဲအဲ့ဒီကြည့်ကြလေးဟောဖို့ဆက်ဥဒေထားပါနော်နောက်တစ်ခုမိမိတို့ကယဟန္တာတော့မဖြစ်သေးဘူးတို့တော့လည်းအဲ့ဒီယဟန္တာပုဂ္ဂိုလ်တို့ပြုတဲ့ဒါနနဲ့ဒုတိယလောက်လိုက်နိုင်တဲ့အဆင်တန်းမှီတဲ့ဒါနမျိုးကမရှိနိုင်ဘူးလားလို့ဒီလိုတော့မြင်ရရှိရှိနိုင်ပါတယ်နော်ဒုတိယအကောင်းဆုံးလောက်တော့ပြုနိုင်တဲ့ဒါနတစ်ခုရှိတယ်အဲ့ဒါကကလည်းဝိပဿနာဉာဏ်ကြီးနဲ့ရှင်ပြပြီးတော့ဒါနတစ်ခုပြုနိုင်ရဒီဒါနတစ်ခုကိုကြည့်မယ်ဆိုရင်လူဘဝဖြစ်ရှိတဲ့အလူခံပုဂ္ဂိုလ်ရှိတဲ့အလူပေးတဲ့ပုဂ္ဂိုလ်ရှိသုံးခုလူဘဝတို့ပြည်စည်းစုကိုဖမ်းပြီးဆက်လိုက်မယ်ဆိုရင်တမက်ပြည်စည်းဝတ္ထုဖြစ်ခဲ့မယ်ဆိုရင်ပေါ့နော်တမက်ပြည်စည်းဝတ္ထုဖြစ်တဲ့ဘုသူဆွမ်းတို့လူငန်းတို့လူဘဝတို့ပြည်စည်းစုတွေပေါ့ဒီလူဘဝတို့ပြည်စည်းစုတွေကိုဖမ်းပြီးတလေးပါဆက်လိုက်ရင်တလအမှုန်ဖြစ်တဲ့အလုံးတက်ခွဲပြီးတမုန်တဖုံမှာပထဝီအဘောတိသောဝါယောဝဏခဏရတဩဇာအရှင်းနဲ့ရတဩဇာဆိုပြီးသဘောတရားရှိခုရှိထိုရှင်မျိုးတို့ရုပ်တို့ရဲ့ဖြစ်ပြီးပြင်းနေတဲ့သဘောသုံးချက်နဲ့ဤအောင်ကြည့်ပြီးအိစ္ဆာလိုဒုနေရှိမယ်ရှင်ချင်းတဲ့ချင်းစဉ်အိစ္ဆာခံရတဲ့သဘောလေးသုံးချက်နဲ့ဤအောင်ကြည့်ပြီးဒုက္ခလိုဒုနေရှိမယ်မပြည့်စုံတဲ့အကျင့်ချက်အခိုင်အမာနှင့်တရားအဆုပြီးတဲ့အတ္တမရှိတဲ့သဘောတွေကိုနည်းနည်းမြင်အောင်ကြည့်ပြီးအနတ္တတို့တွင်တွင်ရှိမယ်ဆိုရင်ရှိနေတယ်ဆိုရင်ပေါ့။ဒါဝိပဿနာဉာဏ်နဲ့ရှင်းနေတဲ့ဒါနတစ်ခုဖြစ်တော့ပြန်။နောက်တစ်ခါအလိုသေးတဲ့ပုဂ္ဂိုလ်ဆိုတော့ပြန်ကြည့်တယ်။မိမိခန္ဓာအင်္ဂါမမာတိအချင်းချင်းထူထောင်ပြီးတော့ပေါ့နော်။ဒါလေးမှပြန်ပြီးဆက်နိုင်မယ်ဆိုရင်ပေါ့။မမာတိအချင်းချင်းထူထောင်နေတဲ့ဒါလေးကိုစိတ်ပုံတွေကတော့ဒီမြတ်ဟောမှဖြစ်ပါတယ်နော်။အဲ့ဒါဒါလို့စိတ်ဝင်နေတော့ဒါလည်းအလုံးနဲ့အလုံးဖြစ်တော့တာဒီအလုံးလေးကိုတက်ခွင့်နေ၆ဌာန၄၀နှစ်ပတ်တာကရုပ်တွေကိုတက်ခွင့်နေရုပ်ပြအစုပုံနေရခေယုံတရားတွေကိုအလုံးယူပြီးဒေယုံရုပ်ပြတွေကိုသင်ပြဖြစ်ပေါ်ပြီးနေတဲ့နံပြတွေကိုဆက်လက်တင်းပြီးလိုက်ရုပ်နဲ့နှစ်ပါးရဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်ရှင်တော်ဥဆောင်နေတဲ့နံပြတွေကိုလည်းတင်းပြီးသူတို့နဲ့နံပြအုပ်စုတဲ့ပါအဲ့ဒီရုပ်တရားနံပြတွေရဲ့ဖြစ်ပြီးဖြစ်တဲ့သဘောတရားများနဲ့ဉာဏ်ကြည့်ပြီးအနိစ္စတဲ့ဒုနေရှိဆိုင်တယ်ဒီကြံကြံကြံအနေနဲ့ခံရတဲ့သဘောဒီကုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခနဲ့ဒုနေရှိနိုင်တယ်မပြည့်စုံတဲ့အကျင့်ချက်အခိုင်အမာနဲ့တရားအဖြစ်ပြီးနေတဲ့အတ္တမရှိတဲ့သဘောတွေကိုနည်းနည်းမြင်အောင်ကြည့်ပြီးအနတ္တလို့ဒုနေရှိနိုင်တယ်ဆိုရင်ဒါဝိပဿနာဉာဏ်နဲ့ရှင်းနေပြီတခါအနှုံခံဖြစ်တဲ့ပုဂ္ဂိုလ်ရင်ကြည့်လိုက် ်မမဇေရီရောရင်းဖြစ်ခြင်းဖြစ်မယ်လက်ရှိယဟန်တော်အစရှိတဲ့ပုဂ္ဂိုလ်ရင်းဖြစ်ခြင်းဖြစ်မယ်နော်ဒီအလုကံပုဂ္ဂိုလ်ကလက်လယ်မှာကတော့ဒါလီဘဆက်နဲ့ဇေရီရောဥဒိတ္တဇေရီဓာတုဇေရီဒီမှာဇေရီကဒါလီဘဆက်နဲ့ဆိုရင်အလုံးအမှုန်လေးပါပဲသူတို့ဥဒိတ္တရုပ်တည်လည်းဒီအလေခံပုဂ္ဂိုလ်တွေကိုလမ်းပြီးဓာတိဘဆက်တဲ့တို့အာလုံကလအမှုန်ဖြစ်ပြီးတော့ဒီကလတွေသောက်ဆန္ဒ၄၀တကုတ္တံကချုပ်ငုံပြီးတက်ပြနန္ဒရီတို့ကဘိဒ္ဓချင်းတူလို့တမ္မံပန်းစုချုပ်ငုံပြီးတော့ရှိပါတယ်နန္ဒရီကလည်းဘိဒ္ဓချင်းတူလို့တမ္မံပန်းစုချုပ်ငုံမှရှိအဲဒီလိုယုံနာနှစ်ပါးကိုသိကြည့်ပြီးတဲ့အခါမှာလည်းထွန်ယုံနာနှစ်ပါးတို့ရဲ့ဖြစ်ချင်းဖြစ်ပြီးပြည့်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စတို့တွင်းတွင်းရှိမယ်ဖြစ်ချင်းတွေဖြစ်အနိစ္စကံရက်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတို့တွင်းတွင်းရှိမယ်မပြည့်စုံတဲ့အကျင့်တဲ့အခိုင်အမာဖြစ်တာအဖြစ်ဒီလေအတ္တမရှိတဲ့သဘောတူကိုဉာဏ်နဲ့မြင်ကြည့်ပြီးအနတ္တနဲ့တင်းနေရှိမယ်ဆိုရင်တော့ဝိပဿနာဉာဏ်နဲ့ရှင်းပြပြီးတော့ဒါနပြုနေတာနော်အဲဒီလိုဒါနမျိုးဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့လေသို့ဝိပဿနာဉာဏ်နဲ့ဖြစ်ပေါ်နေတဲ့မှာဒီကိန်းကအဖြစ်ပြိပာရိကကောနေပြီအထုတစ်ဖြင့်ဘင်ကဉာဏ်ဘင်းတော့ရောက်အောင်ရှိနေတယ်ဆိုရင်တော့နော်အဖြစ်ကိုဖြစ်ပြီးတော့အပြည့်ပြည့်နဲ့ကိုမြင်တဲ့ဘင်ကဉာဏ်ဘင်းတော့အထိရှိနေတယ်ဆိုရင်တော့ဥပါဒနာဉာဏ်ကပူကြီးခဲ့ပြီသူမြင့်တဲ့ဝိပဿနာဉာဏ်ခိုက်မှာရာဂဒေါသမောဟဆက်တဲ့ကိလေသာတွေဒီတွင်ကအဖြစ်ပေါ်ကြနေပြီဖြစ်ပါတယ်။သို့တည်းကအဖြစ်ကိလေသာတွေပေါ်နေတဲ့ဝိပဿနာဉာဏ်နဲ့ရှင်ပြည့်ပြီးတော့ဒါနကုသိုလ်တစ်ခုပြုနေဆိုရင်လည်းသို့ဒါနကုသိုလ်ကအနိစ္စကိုတည့်ရိုက်ပေါ်နေတဲ့ကုသိုလ်မျိုးဖြစ်တယ်နော်။ဝိလေသာဖြစ်တဲ့ကုသိုလ်စေရနာအတုတဖြစ်မနောဒရဝိဇ္ဇံဇောခဏတိအနည်းနဲ့သုံးတတ်ပါတယ်။ရာယုံကြတော့လည်းရှိမှမကြတော့လည်းရှိမယ်။ဇောပင်လူတို့ဖြစ်တဲ့ကုသိုလ်စေနာဥဆောင်နေတဲ့မနောဒဝိဇ္ဇံဇောခဏကျင်းရာယုံနဲ့ခေါ်ဆိုအပ်တဲ့ဒုမနောဒရိကဇောဝိတိကျင်းအရှင်ဒီထဲမှာဒေနုကြောင့်ဖြစ်တဲ့ကုသိုလ်စေနာဥဆောင်နေတဲ့ဇောစိတ်ကတိတ္တိရေဘုံရအဖြစ်ဉာဏ်ရပါမယ်ပိတိလည်းပါမယ်ဆိုလို့ရှိရင်34လုံးတော့ရှိကြပါတယ်နော်ဘုဇုလိုဇောစီအစင်းလေးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ကျင့်ပြီးတစ်ခါကျင်ရှုနိုင်တဲ့ဆင်ရင်တော့အဲ့ဒီဌာနမျိုးဒီနိဗ္ဗာန်ကိုတက်ရောက်သွားပြီးတဲ့ဌာနမျိုးဖြစ်နေတယ်။ဇရင်းကအာဇိရာဂဒေါသမောဟတွေကျင်းနေတဲ့ဌာနမျိုးဖြစ်တဲ့အတွက်နိဗ္ဗာန်ကိုတက်ရောက်သွားနေတဲ့ဌာနမျိုးဖြစ်တဲ့အတွက်ထိုဌာနကိုလည်းဒုတိယအကောင်းဆုံးဌာနမျိုးလို့သတ်မှတ်နိုင်ပါရဲ့နော်။ဒါတော့နံပါတ်၄အကောင်းဆုံးဖြစ်တဲ့ရာဂကိလေသာယန္တာပုဂ္ဂိုလ်အနေနဲ့ဒါနကုသိုလ်အောင်ဒုတိယအကောင်းဆုံးဖြစ်တဲ့ဝိပဿနာဉာဏ်နဲ့ရှင်းပြပြီးဒါနပြုဖို့အောင်ဘယ်ပုံဘယ်ပန်းဇေနိနာအဖြစ်ကျင့်ရမလဲပြုရှင်လို့အတူချုပ်ပြီးတော့ပြည့်ကြရအောင်နော်လုံလောက်တဲ့တစ်ခုလုပ်တဲ့အချိန်ခါမှာဒီကံနိလန်ရှိဖို့လိုအပ်တယ်တခြင်းပြီးတခြင်းလောက်အောင်လုပ်ငန်းစဉ်ဖြစ်ရင်တခြင်းပြီးတခြင်းအချင်းချင်းလောက်တာဆိုလိုအပ်ပါတယ်နော်ပြီးတော့ကာလုံးကြာပြီးကြတယ်နိဗ္ဗာန်တော်ကြီးအဲ့တော့ဘုရားရှင်တတ်မှတ်ပေးတဲ့လမ်းရှင်၊မြတ်ရှင်လမ်းဘယ်နှပါးရှိလဲဒီပါးဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပဉာဏ်မဲ့ခင်ဓမ္မဝါကဓမ္မကမ္မတဓမ္မအာဇီဝသီလမဲ့ခင်ဓမ္မဝါယမဓမ္မတတိဓမ္မသမာဓိဉာဏ်မဲ့ခင်မဲ့ခင်သမဝါယမသမတတိသမသမာဓိသမာဓိမဲ့ခင်မဲ့ခင်အကျဉ်းဆုံးလိုက်တော့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဆိုပြီးမဲ့ခင်၃ပါးနော်မဲ့ခင်၈ပါးပေါ့အဲဒီမဲ့ခင်၈ပါးစုံကြီးအောင်ကျင့်နိုင်တယ်ဆိုလို့ရှိရင်မဲ့ခင်၄ပါးရမယ်ဒီတော့ဒီမဲ့ခင်၈ပါးထဲမှာဘုဂတိဒိဉ္စပုဂ္ဂိုလ်ဝိသုသိဒိဉ္စပုဂ္ဂိုလ်ဆိုပြီးတော့တရားဉာဏ်ရုံနဲ့ကျင့်တဲ့ပုဂ္ဂိုလ်ရင်းရှိကြသောတ္တဂုရေကယန္နာနေတဲ့အချိန်ကမှဒီသီလသမားတို့ပညာခေါ်ဆိုအပ်တဲ့ဒိဋ္ဌာသုံးရအကျဉ်းချုပ်ကိုဇောလီအောင်ကျင့်နေရင်တို့မဟုတ်ဘူးနိဗ္ဗာန်ရကြမှာဖြစ်ပါတယ်တို့ကျင့်ရမယ့်အချိန်ဒီတရားနာယူတဲ့အချိန်ဖြစ်တယ်ဘုဂတိဒီလိုဝိသုသိဒီလိုပုဂ္ဂိုလ်မဟုတ်ဘဲနေရပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့နေရပုဂ္ဂိုလ်ရဲ့သဘောကတော့တရားနာယူနဲ့ကျင့်နေတဲ့ပုဂ္ဂိုလ်မျိုးမဟုတ်ဘူးတရားနာယူပြီးတဲ့အချိန်ခါမှာနာယူထားတဲ့တရားတွေကိုအစဉ်အတိုင်းသတိတွေကြည့်မှမဲ့ကိုနိဗ္ဗာန်ရမယ်ပုဂ္ဂိုလ်မျိုးဖြစ်။ဘုဘကောမျိုးဖြစ်ခဲ့မယ်ဆိုရင်တော့ဒီသီလသမားတွေပြင်ရခေါ်တဲ့အိခါ၃ညအကျဉ်းတွေကိုသတိတွေကြအစဉ်အစဉ်အတိုင်းကြည့်ရပါရဲ့။ဒီကျင့်ခြင်းကိုအတုတို့ဖြင့်ဝိတ္တိနဲ့အထက်ကရာမှာပြည့်ပြီးရှင်းရှင်းပြပြထားပါရဲ့။ဝိတ္တိခဏပါကျင့်ခြင်းဆိုပြီးတော့အမိပတ်ပြီးတော့အသေးစိတ်ဆက်ပြထား။ဒီတော့ရှင်းစားလီလာဝိသုဒ္ဓိလို့ခေါ်တဲ့ဒီလရှင်ကျအောင်လူပြ သီလသစ္စာကိုသိကြဖြစ်ကြ။ဒါနိယပုဂ္ဂိုလ်ဖြစ်ကြ။ဒုတိယသမာဓိသိက္ခာလို့ခေါ်ဆိုအပ်တဲ့သမာဓိကျင့်စဉ်ကိုပြည့်စုံအောင်ဖြစ်ကြ။မဲခင်အနေနဲ့သမာဓိမဲခင်လို့ခေါ်တယ်။သိက္ခာသုံးပါးအနေနဲ့ပြောတော့သမာဓိသိက္ခာလို့ခေါ်ပါတယ်။သမာဓိကျင့်စဉ်နဲ့ဝိတ္တိကျင့်စဉ်အရာပြောတော့သိတ္တဝိတ္တိလို့ခေါ်ပါတယ်။ဒီတော့ဒီလကျင့်စဉ်ပြီးမှသိတ္တဝိတ္တိလို့ခေါ်ဆိုအပ်တဲ့သမာဓိကိုထူထောင်ရသမာဓိကျင့်စဉ်ပြီးမှဒိဋ္ဌိဝိတ္တိလို့ခေါ်တဲ့ဉာဏ်ကိုပိုင်းခြားသိတဲ့နမရုပပရိစ္ဆေတဉာဏ်ရအောင်ယူဆရတယ်ပညာစခန်းခုပါဒီသိတ္တဝိတ္တိမဖြစ်ဘဲနဲ့ဒိဋ္ဌိဝိတ္တိဒုလို့ရပါမလားလို့ဒီလိုတော့မေးကြရရှိနော်ဘုန်းတော်ပြောကြတဲ့အဲ့ဥပ္ပတိဒီမျိုးပုဂ္ဂိုလ်ဝိသိတိဒီမျိုးပုဂ္ဂိုလ်တို့နဲ့တွန်းနှိုင်းချင်လို့သခုံးချင်းရှင်လိုက်တော့မရဘူးနော်ဒီမျိုးနဲ့ဆိုလို့ရှိရင်တော့မိမိကနာကြည့်ပေါ့သမထေတ္တရာကုနာတိအနတ္တလက္ခဏာတို့ကုနာတိနာတိလည်းမိမိကနာယုံနဲ့ဘာမှမဖြစ်ဘူးဆိုလို့ရှိရင်တော့သခုံးချင်းတော့မရှင်းနဲ့ကိုယ်ကတရားနာယုံနဲ့ပြည့်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတော့ပြောဆိုတော့တတ်မှတ်တော့အဲဒီတော့တတ်မှတ်ချက်ရပြီဆိုလို့ရှိရင်တော့မိမိကတိလသမထေပညာတိက္ခာသုံးပါးကိုအစဉ်တိုင်းကျင့်ရမှာဖြစ်တယ်ဒါဖြစ်လို့ဒီဒုတိယဝိတ္တိမဆက်ဘူးမှာစိတ်ကအဝိတ္တိခေါ်တဲ့ဒီပမာဏိပြည့်မင်းကိုရှင်းနေရတယ်လို့ဒီလိုတော့မေးစရာရှိဘုရားရှင်ဒီမဂ်ရှင်ဖြစ်ပါဟောခဲ့တဲ့ဟောခဲ့တာရှိပါတယ်မဂ်ရှင်ဖြစ်ပါတယ်မှာတမန်တမာတိဆိုတဲ့မဂ်ရှင်လည်းတစ်ခုဆက်သွင်းပြီးဟောထားတယ်ဘာလို့တမန်တမာတိခေါ်ဆောင်လို့လဲဆိုတော့မဟာတိဗရဏသုတ်တန်ဆက်တယ်ထိုးထိုးသုတ်တန်မျိုးမှာအကလင်းတဲ့တလို့ဘုရားရှင်ကိုယ်တော်ရင်းကအရှင်းပြထားတယ်ဗုဒ္ဓမဂ္ဂံသမာဓိဒုတိယဂံသမာဓိတတိယဂံသမာဓိခရတဂံသမာဓိတို့ကငါဖျားသမ္မာသမာဓိလို့ခေါ်ဆိုလိုတယ်ဆိုပြီးသင်ချက်ဝိရကံကိုခါလိုက်ကနေတန်ဖြောက်ပြသလိုအလေကံဖြစ်နေတဲ့ရူပဝိကရသမာဓိကိုဖြောက်ပြနိုင်ရင်တော့အစဖြစ်တဲ့အထွတ်ထိပ်တို့ရောက်မိတဲ့ဥပ္ပဇရသမာဓိအငြိရတဲ့ကမောဇရသမာဓိကိုလည်းယူရတယ်။အဆုံးဖြစ်တဲ့အာရုပဝိကရသမာဓိကိုလည်းသင်ကြည့်ရတဲ့ယူရပါတယ်။ဒါကြောင့်ဝိတ္တိနဲ့အတ္တကရဆရာတော်ကစိတ်တဝိတ္တိနာမသဥပ္ပဆရာအထသမဘတိယောစိတ်တဝိတ္တိစိတ်တဝိတ္တိခေါ်ရာဥပ္ပဇရသမာဓိနဲ့တကောသမဘခြေပေါင်းကိုဆောဆုပါတယ်ဆိုပြီးဒီလိုရှင်းထားနော်အဲ့ဒီရှင်းရင်းကအရာပေါ့စိတ်တဝိတ္တိဖြစ်အောင်မမသမာဓိဆိုတဲ့မဲ့ခင်တစ်ခုနဲ့ပြည့်စုံလောင်အောင်တော့ဥစ္စတော်သမာဓိထုံရတော့အဲ့ဒါဒီသမာဓိဒီကောင်ကဘာကြောင့်ထူထောင်ရတဲ့လို့မင်းရင်လေမြတ်စွာဘုရားကဟောခန္ဓာဝကတရုပ်ပါဠိတော်မှာသမာဓိသုတ်တန်ဆိုတဲ့သုတ်တန်လေးတစ်ခုဟောထားပါတယ်။သမာဓိဒီကဝိပါရိသသမာဓိတော်ဘိက္ခုဘိက္ခုယထာဘူတံပသနာတိဘိက္ခဝေစေတယံတော်သမာဓိသမာဓိကိုဘဝေထဖြစ်စေကြပါကုန်လို့ဝါပေါင်းများကြပါကုန်တော်မနာဟိတော်သမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမထမပြဟောတိုင်းမှန်စွာပါဇာနာတိဘုဂေပြပြတိစိတ္တယံတို့သမာဓိဖြစ်တော်ကြမမာတိဖြစ်တဲ့ဘုဂေဒီမထမပြဟောတိုင်းမှန်စွာဘုဂေပြပြတိပါလေဒီလိုဖြစ်တိုက်တော့ထားဘာလို့ကဟောတိုင်းမှန်စွာဘုဂေပြပြတိလဲဝိပါဒသမုဒိသအတ္တသမေကဝေဒနာယသမုဒိသအတ္တသမေကမင်းညာယသဘုဒ္ဓိသအထင်ကမေသသင်္ခါရဏသဘုဒ္ဓိသအထင်ကမေသဝိညာဏသသဘုဒ္ဓိသအထင်ကမေသစသည်ဖြင့်ဟောထားတယ်။ယောဝရဏသညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးကိုထိုတိုင်းမှန်သတိမယ်။ဝိသဒနာဥပဒံသင်္ခါရကံစားတဲ့အကြောင်းပြတဲ့ဒိဋ္ဌိသဖြစ်ခြင်းကြောင့်အကျိုးယုတ်တရားဉာဏ်တရားအကျိုးခန္ဓာငါးပါးဒိဋ္ဌိဖြစ်ပုံကိုလည်းထိုတိုင်းမှန်သတိမယ်။ဝိသဒနာဥပဒံသင်္ခါရကံစားတဲ့အကြောင်းပြတဲ့ချုပ်ခြင်းကြောင့်အကျိုးယောဝရဏဒိညာသင်္ခါရဝိညာဉ်ခေါ်ဆိုအပ်တဲ့ခန္ဓာငါးပါးတို့သုံးခြင်းပုံကိုလည်းဟောတိုင်းမှသာသိအကြောင်းအပြုနေရာလွတ်တော်ရဲ့အနိစ္စတဘောဖြစ်ပြီးပြည့်နေတဲ့အနိစ္စတဘောဒုက္ခတဘောအနတ္တတဘောတွေကိုလည်းဟောတိုင်းမှသာသိအဲ့ဒီလိုဟောတိုင်းမှသာသိအတွက်သင်္ခါရရတော့တမန်တိပြောင်းကြပါလို့ဒီလိုဖျားရှင်ဆက်ကြွန်းထားနော်ဒါကြောင့်ဖျားဟောနေတဲ့ယုတ်တရားနန္တရားသုံးဖို့ငါဒီယုံနဲ့ငါဘုံလိုက်တော့ယုံဝေဒနာသင်္ခါရသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးဟိုတိုင်းမှဆိုတင်းရည်ဒီဘာလို့နေတယ်လို့မြင်ရင်တော့ဘယ်လိုဖြစ်မလဲသမာဓိလို့နော်ဒါကြောင့်စိတ်တဝိတ္တိခေါ်တဲ့ကျင့်ကျင်ပြီးမှဒိဋ္ဌိဝိတ္တိခေါ်တဲ့ခန္ဓာငါးပါးယုံနဲ့နှစ်ပါးသိအောင်ကျင့်ပါလို့ဝိတ္တိကျင့်ခြင်းအရာဝိတ္တိနဲ့အထက်ခန္ဓာကအတိအကျဉ်းချနေပါလေနော်ဘယ်ပုဂ္ဂိုလ်တွေအတွက်အတိအကျဉ်းချတယ်လို့မြင်ရင် အဲ့ဒါကြောင့်မေယျပုဂ္ဂိုလ်များကိုဥဒေထားပါတယ်နော်ဒါကြောင့်သမာဓိတစ်ခုကိုတော့ထူထောင်ရတော့မယ်ဒီတော့ဒီသမာဓိတစ်ခုကိုထူထောင်တဲ့အပိုင်းမှာဘုရားရှင်ကသမထ40တပ်မှတ်ပေးထားပါတယ်ဒီလိုမှတန်းလေးတွေကမိမိတို့ရဲ့ဝါဒနာနဲ့လျော်ညီမယ်လို့ယူဆရတယ်။သမထတစ်ခုကိုရွေးချယ်ပြီးအထောက်အထားဖို့တော့လိုတဲ့သမထကြောင့်လို့လိုတယ်။ဒါဖြစ်လို့မိမိတို့ရဲ့ဉာဏ်ဝါဒနာနဲ့တိုင်းညီတဲ့သမထလို့ပြောရတယ်လို့မိမိတို့မိမိဖြစ်ချက်ကြီးတဲ့သမထကမိမိအတိတ်ကစေတုထားတဲ့ပါရမီရှိတဲ့သမထမျိုးဖြစ်ကြပါလား။အတိတ်ကဖြည့်စုံထားတဲ့ပါရမီရှိနေတဲ့သမထမျိုးဖြစ်ချက်မှဆိုရင်တော့သောတ္တပတ္တိသမာဓိကျောင်းရဲ့အခါမှာတော်တော်များများတွေ့ရယောဂီပုဂ္ဂိုလ်လေးတူဆံဝင်နိုင်တော့ပါပဲဒီတိုင်းဆံဝင်ပေါ်ရတော့ပြီးဖြစ်ပါတယ်နော်ဦးဇင်းအနေနဲ့ဒီယောဂီပုဂ္ဂိုလ်ဒီအတိတ်ကဘာကမထာနဲ့အထောက်ခဲ့တယ်ဆိုတာကိုသိနိုင်တဲ့ဉာဏ်ဆုံးဉာဏ်ဆက်ကမရှိလေတော့မှန်းဆပြီးသာကမထာပြရတယ်ဆိုနေကြည့်လိုက်တဲ့အချိန်ကမှသူကဒီကအထောက်ခူးတဲ့ယောဂီမဟုတ်ဘူးအသိဉာဏ်နဲ့ဒီဟာအတုဘူးတဲ့ပုဂ္ဂိုလ်မဟုတ်လို့အချင်းချင်းညီတော့ဒီမှာတော့ဓမ္မတန်ကိုပြည်တယ်ပြီးတော့တမလေးထူတော်မျိုးကိုတင်ပေးပါတင်လို့လိုက်တဲ့အချင်းကမှတလတိတိကြားသွားတဲ့ဓလိပတ်ကတမလေးထူတော်နဲ့လင်းအောင်ကြီးသွားပေါ်မလာဘူးဒါပေမဲ့ယောဂီပုဂ္ဂိုလ်ကစွန့်ရှိတယ်မိဘတွေကလည်းမရရင်လောမဆုတ်သေးခြင်းနဲ့ဆန္ဒရှိတဲ့အတွက်ချိန်တွန်းကြတယ်အဲဒါနဲ့ဆက်အတုလိုက်တဲ့တလကျော်မှပဲလင်းအောင်ကြီးလေးဆောက်လာတယ်နောက်ဆုံးဒီယောဂီကရောဂါကနေဆက်အထုလိုက်တော့အနံပင်ပြိစ္ဆာသမုပ္ပါဒ်ပင်ရောက်တဲ့အချိန်ကမှအတိတ်ကဝိသုပြေထောင်တတ်ခဲ့တဲ့ဝိသေဒနာဥပဒံသင်္ခါရကံစားတဲ့အကြောင်းပြတဲ့ကိုရှားဖူးတဲ့အပိုင်းမှာဆန်းစစ်အတိတ်ကယုံနာနေကိုအတိတ်ကယုံနာနေကိုဆန်းစစ်ကြည့်တယ်။ဘာဖြစ်လဲဆန်းစစ်ကြည့်ရလဲ။ဝိသေဒနာဥပဒံသင်္ခါရကံစားတော့အတိတ်ယုံနာအုပ်စုတွေမှာပါဝင်နေတဲ့အတိတ်ယုံနာရဲ့အစီအပိုင်းတစ်ခုဖြစ်ပါတယ်။အဲ့လိုအချိန်ပိုင်းဖြစ်တဲ့အတွက်အတိတ်ယုံနာမျိုးကိုလှမ်းပြီးရှုပြီးသိကြည့်လိုက်တဲ့အပိုင်းမှာဒီကအတိတ်ဘဝမှာကအာနာပါနနဲ့သမာဓိထူထောင်ခဲ့တဲ့ယောဂီဖြစ်တယ်။အကြိမ်နဲ့အဲ့ဒီအချက်ကိုဦးဇင်းကသိလိုက်လို့အာနာပါနကျင့်နေလို့သူ့ကိုအရင်တည်းရောက်ပြီးမယ်ဆိုရင်သမာဓိပြတော့အရှင်းမြတ်တဲ့ပုဂ္ဂိုလ်မျိုးပဲနော်။ဒါကြောင့်မိမိရဲ့အတိတ်ကဖြည့်ဆည်းပူထားတဲ့ပါရမီရှိနေတဲ့ကမ္မထံဖြစ်ခဲ့မယ်ဆိုရင်ထိုကမ္မထံကိုအထုံရင်သမာဓိအဖြစ်မြင်တယ်။အဲဒီယောဂီကိုဦးဇင်းကနောက်ပိုင်းဝိပဿနာပိုင်းဒီတော်လေးပုံစံကျတော့တဲ့အချိန်ခါမှာပေါ့။ဒီတိုင်းညီကလည်းပြန်ပြီးသင်ပေးပါရဲ။အနာပါနနဲ့သမာဓိထူထောင်ဖို့လည်းပြန်ပြီးသင်ပေးပါရဲ။အနာပါနနဲ့သမာဓိထူထောင်ဖို့သင်ပေးလိုက်တဲ့အချိန်ခါမှာလည်းလည်းကိုယ်ကိုယ်နဲ့တစ်ခါတည်းအတုဖို့ပဲသရုပ်တော်ကံသမာဓိဖြစ်အောင်ဆုဆံသွားတယ်။ဆုဆံသွားတဲ့အကြောင်းကိုကြည့်လိုက်တော့ဒီဘက်ကဩဒရကတိုင်းဖြစ်သရုပ်တော်ကံသမာဓိဖြစ်အောင်အချိန်ခံပြီးတော့မှဝိပဿနာကိုကုထားတာဖြစ်တော့ဝိပဿနာဉာဏ်ရည်ရည်လာလို့ဝိပဿနာပိုင်းပုံစံကျတော့ပြီးလို့ယူဆရတဲ့အချိန်ခံကြမှာသူကအာနာပါနကမ္မထံကိုကြောင်းတင်ပြတာဖြစ်ဩဒရကတိုင်းကလည်းဝိပဿနာသုထာပြီးဖြစ်တော့ဝိပဿနာဉာဏ်နဲ့လက်ချီထားလိုက်တဲ့အတွက်ဒီဩဒရကတိုင်းသုဒ္ဓဇံကလည်းခင်ရနေပြီဖြစ်တယ်ဒီသုဒ္ဓဇံသမားရဲ့အကူအညီကိုရရှိနေတဲ့အကြောင်းတစ်ခုအတိတ်ကစီးပူးထားခဲ့တဲ့ပါရမီရှိနေတဲ့ကမ္မထံဖြစ်တာကအကြောင်းတစ်ခုအဲ့ဒီအကြောင်းတော့ဆိုဆုံးနေလာတဲ့အတွက်ဒီအာနာပါနကမ္မထံကိုသင်ပေးလိုက်တဲ့အချိန်ခါမှာလွယ်လွယ်နဲ့သမာဓိဖြစ်တာကိုသိရတယ်နော်။ဒါကြောင့်မိမိတို့ရဲ့ဝါဒနာစဉ်းစားနေလျော်ညီနေတဲ့ကမ္မထံဒီမိမိအတိတ်ကသိကူထားတဲ့ကမ္မထံမျိုးဖြစ်တတ်တဲ့အတွက်မိမိနှိမ့်ဆိုင်တဲ့ကမ္မထံတစ်ခုခုကိုတော့ရုပ်စုကရွေးချယ်တတ်ဖို့အကျိုးရနော်။အဲ့ဒီလိုရွေးချယ်ပြီးတဲ့အချိန်ခါမှာဒီကမ္မကထံလို့ဆိုရတာတစ်ခုခုတော့ကမ္မထံဖြစ်သမာဓိဆိုမှာဘေဒမထံမှာဖြစ်လို့နေမရှိကြဘူးဆိုရင်တော့ဒီဌာနမှာကတော့သက်ကမထံကိုဒီတည်ပေးပါလေ။ဆိုတော့လေဒီဌာနဒီသက်ကမထံတက်တက်ရှိနေတဲ့ဌာနတစ်ခုတော့မဟုတ်ပါဘူးနော်။နာမဝိပဿနာဉာဏ်ကပုံစံကျလို့ယောဂီသူတော်ကောင်းကဆက်လက်ပြီးကမထံ40ကိုအထုတ်ရှင်းပါတယ်ဆိုရင်တော့ကမထံ40လုံးလူလူပါပဲနော်။ဆက်လက်ပြီးသင်ပေးပါရစေ။ဒီကမထံကြီးကနေပြီးတော့ဝိပဿနာသူ့ပုံလေးကိုလည်းတစ်ခါပြန်ပြီးတော့သင်ပေးပါရစေနော်။ဒါကြောင့်ဒီနေ့ဒါကမထမ်းကနေပြီးတော့ဒီတယ်ပြီးတော့အရဟံတခုပေါ့ပြည့်စုံကိုအလူရှင်ဖြစ်တဲ့ပုဂ္ဂိုလ်များကအနာကျန်လိုပါတယ်လို့ထင်အောင်ဆက်ထားနော်အဲဒီလိုဆရာတော်ကြည့်အရာတကြီးလေးပေါ့ကိုဒီတယ်ပြီးတော့ဘာမှလိထူထောင်မှုကိုစတင်ပြီးဟောကြရအောင်နော် ဒါဒီဒါဒီလည်းတော့ဒီလည်းတမန်လေးဖြစ်တော်မူမှာဒါကမထအကျဉ်းဤဒါကမထအကျဉ်းဤနှစ်နည်းရှိပါတယ်အကျဉ်းဤဆိုတော့မြတ်စွာဘုရားဒီမဟာယောဂလောကရတုတ်တန်ဓာတုဝိပင်္ဂတုတ်တန်ဆက်တဲ့သောတောတုတ်တန်ဒီမှာလည်းအရင်တည်းလောဟောထားတော်မူပါတယ်အဘိဓမ္မာဝိရောဓာလိတော်ကြီးဝိဝေဒါရီတော်မှာလည်းဓာတုဝိဝေဆိုတဲ့အမည်နဲ့ဓကမထအကျဉ်းစုဘပုံလေးကိုမြတ်စွာဘုရားဆက်လက်ပြီးဟောထားပါတယ်။မဟာဟာဒီဘဒောဓမ္မတုတ်တံမှာလည်းအရှင်သာရိပုတ္တဂရမကြီးကဓကမထအကျဉ်းစုဘကြီးကိုဟောကြားထားပါတယ်။ဓကမထအကျဉ်းစုဘကတော့မဟာဒိဋ္ဌာနတုတ်တံမှာဟောထားပါတယ်နော်။ဒီဌာနမှာကတော့ဓကမထအကျဉ်းစုဘကပုံကကြီးတယ်ပြီးသေးပြီးသင်ပေးထားပါတယ်။ဒါကြောင့်လေအကျိုးရှိသောဘုံဒီကနေ့ကတော့32ခုထာတာတွေကိုနှုတ်နဲ့ယူပေါ်ရတဲ့ဆွေးနွေးဖြစ်။အနည်းဆုံးအားဖြင့်3လပမာဏခန့်ကြာနေတော့ယောဂီတွေတော်တော်များများအချိန်မပေးနိုင်ကြ။ဒါကြောင့်တက္ကမထအကျိုးကိုပြီးတယ်ပြီးတော့တက္ကမထအကျိုးဖြင့်တမာတိခိုင်နှံ့တဲ့လင်းရောင်ရှင်ဆိုရတဲ့အကောင်းထားတဲ့အချိန်ကမှတက္ကမထအကျိုးမျိုးတို့ကိုကြောင်းနိုင်ရယ်။ဒါရီစနစ်ဘုရားဒီကနေ့မှာတော့သင်ပေးတယ်။ဇောရင်းဆရာကပုဂ္ဂိုလ်တိုင်းကိုပုံပါတယ်နော်။လေရဲ့ပုဂ္ဂိုလ်မှာလည်းလုံထက်တဲ့ပုဂ္ဂိုလ်ကြတော့လေဖြစ်ပါတယ်ပုဂ္ဂိုလ်အလုံးစွတ်တုံးရမယ်လို့ဒီလိုတော့အမှမခံပါဘူးနော်ကဲဓမ္မတဲ့အကျဉ်းကြီးတမာတိထူထောင်တဲ့ဓမ္မတဲ့အကျဉ်းလမ်းတင်တဲ့အရတ္တကိုယ်ကရှုသောကံစနစ်ကလေးကိုစပြီးနာကြကြရအောင်နော်ကုဏာစပရံပေကိုယ်ပေကိုယ်ဤမှာမူဝါကာယံယထာတိတံယထာပဏိဟိတံဓာတုသောပိစ္ဆဝကတိအာဒီဤမှာတလေကာယမထဝိဓာတုအာဘောဓာတုနေသောဓာတုဝါယောဓာတုတိမဟာဒိဂရဏလုတ်တံဓာတုမနတိကာရပပပါနော်ဒီခေခြေတယံတို့ကုဏအစပရမနောတမြုတ်တော်ကဝိညာဉ်ယောဂီယံဒီယထာတိတံဒီမြေတိုင်းတံယထာပဏိတိတံသံမြေတိုင်းသောဣမမေဝကာယံဣရုပကာယကြီးကိုပင်စေဣမတမိန်ကာယံဣရုပကာယ၌ပဒဝိဓာတုပဒဝိဓာတိအဘောဓာတုအဘောဓာတိဒီသာဓာတုဒီသာဓာတိဝါယောဓာတုဝါယောဓာတိအတ္တိဤဒီဤသောဓာတုသောဓာတဘောအပိသစ္စဝသတိအတ္တိအတ္တိဇလုံးစီဇလုံးစီရှင်ရှင်သုံးသရှုပါ၍နေသည်ဤဓကမတရှုပါကိုစနစ်ကလေးကိုမြတ်စွာဘုရားဤတည်ပေးထားတယ်နော်ဒီရူပကာယကြီးထဲမှာကာယအယကာယေတိရူပကာယေဆိုပြီးတော့အထက်ကကဖွင့်ထားပါစို့နော်ရူပကာယစရကယုတ်တရားအပေါင်းအစုလို့ဆိုလိုရင်းဖြစ်တယ်ဒီကိုယ်ကောင်ကြီးလို့ပြောနေတာတော့ဟုတ်ဘူးနော်ယုတ်တရားအစုအပေါင်းလို့ပြောလို့ရင်းဖြစ်တယ်ယုတ်တော့မြေဒီမှာလက်လက်လို့ခေါ်တဲ့အမှန်လေးတွေအနေနဲ့ဖြစ်တယ်ဇလတ်ဒီကိုတခွင်နှိမ်မပရမအနေကြီးကိုစိုက်တယ်ဒီချက်ကိုတော့နည်းနည်းလေးသဘောသက်ဆိုလိုအပ်ပါတယ်နော်ဒီတော့အဲ့ဒီယုတ်တရားအစုအပေါင်းနဲ့ဒီမှာပထဝီဓာတ်ပါရင်အဘောဓာတ်ပါရင်ဒီဇောဓာတ်ပါရင်ဝါယောဓာတ်ပါရင်အဲဒီပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တွေကိုအာယုံယူပြီးတော့ရှုနေပါလို့ဒီလိုဖျားခြင်းကရှင်းကြနေရှုတဲ့အပိုင်းမှာယထာတိတံယထာပဏိတိတံဒီမျိုးတိုင်းသံမြေတိုင်းရှုပါသံမြေသံမြေအတိုင်းရှုနေပါယဉ်ရင်ယက်တဲ့အတိုင်းရှုနေပါအိမ်ရင်အိမ်တဲ့အတိုင်းရှုနေပါတွိုင်းရင်လည်းတွိုင်းတဲ့အတိုင်းရှုနေပါလို့ဒီလိုရှင်းကြနေဒီတော့ဒီခန္ဓာအိမ်ထဲမှာပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ခေါ်တဲ့ဓာတ်လေးပါးကိုအာယုံယူပြီးတော့ရှုပါသုံးပါးနေပါလို့ဖြားရှင်ကအရှင်ကြတော့သမာဓိသခန်းလေးပဲဒီသမာဓိသခန်းမှာယောဂီပုဂ္ဂိုလ်ကစိုက်ဒီဓာတ်လေးပါးရှုရင်ရှုခြင်းစိတ်ကိုယုတ်လာမြင်လားလို့ပြီးတော့မမြင်သေးပါဘူးနော်ဒါတော့သူ့အရှင်နဲ့သူ့သွားရမှာဖြစ်ပါတယ်ဆိုတော့ဒီသက္ကမတဲ့အရှင်ကြီးဒီအထက်ကရာဆရာတော်မြတ်ရဲ့သမ္မာစေကတော့အိဋ္ဌပညာဝါလို့ခေါ်ထုတ်အပ်တဲ့ဉာဏ်ပညာထက်မြက်နေတဲ့အရိယဉာဏ်ဉာဏ်ပညာထက်မြက်နေတဲ့တရားကောင်းကိုအပ်တဲ့ကြီးရောပြီးတော့ဘုရားရှင်ဟောတယ်လို့ဒီလိုသတ်မှတ်တော့ပေးထားပါနော်ဒီသဏ္ဍာန်မှာကတော့ပေပုဂ္ဂိုလ်ကဉာဏ်ပညာထက်တယ်ဘယ်ပုဂ္ဂိုလ်ကဉာဏ်ပညာမထက်ဘူးလို့ဥစဉ်အနေနဲ့လဲဖွင့်ချစစ်ချပြီးသိနိုင်တဲ့ဆွမ်းအားကမရှိတော့ဉာဏ်ချပြီးတော့ဒါပုဂ္ဂိုလ်တိုင်းကိုတိတ္တကမထံဖြစ်အောင်ကြိုးစားပြီးသင်ပေးရတာဖြစ်ပါတယ်အဲ့ဒီမှာသင်ပေးတဲ့အပိုင်းမှာဒီချက်တဲ့ပုဂ္ဂိုလ်တွေကိုတော်တော်လေးခက်ခက်ခက်သင်ပေးရတယ်။ဒီချက်တဲ့ပုဂ္ဂိုလ်ကတော့ခက်ခက်လည်းပဲသင်ပေးလို့ရတယ်။ခက်ခက်လည်းသင်ပေးလို့ခက်ခက်လည်းနဲ့တမန်ကြီးကတော့ဒီပုဂ္ဂိုလ်မျိုးကိုညှက်ထက်တယ်လို့ခေါ်တဲ့တူတယ်လို့ဒီလိုပဲမှတ်စာပြီးယူရပါတယ်နော်။အမှန်တန်လေးနဲ့ပုဂ္ဂိုလ်မျိုးကျရင်ဉာဏ်လုံးလေးတဲ့ပုဂ္ဂိုလ်ချင်းနဲ့မှအကျုံးဝင်တော့ပါလိမ့်မယ်။အဲ့ဒါဒီတလေးပါပြည်တဲ့အချိန်ကမှဘုရားရှင်ကသတ်မှတ်ချက်ပေးထားတာက ိမတနဲ့ကာယေဆိုပြီးတော့ဒီလိုတတ်မှတ်ချက်ပြထားတယ်မိမိရဲ့အလုပ်ပကာယမှာဆက်ပြီးရှိဖို့ဆန်းကြပေးထားနော်ဒီတော့ယုံလျာအစုအလုံးကိုအာရုံယူပြီးတော့ရှိဖို့ဆန်းကြပေးထားတော့မိမိကလည်းစတဲ့ခံရင်ကလည်းလည်းမမြင်သေးဘူးကလည်းလည်းဓမ္မခွင့်နိုင်သေးတယ်ယုတ်ပရမအစ်စ်ကိုတော့ဆက်ချင်းတော့မဆိုင်သေးဘူးမဆိုင်သေးတဲ့အခါကျတော့လည်းဒီယုတ်ပရမတို့ရဲ့အစုအပေါင်းဖြစ်တဲ့ဒီရူပကာယကြီးဆိုတော့အာရုံယူဆိုင်ပြီးတော့ရှိပါအဲဒီလောကဥပမာလေးနဲ့ပြောရင်တော့တပ်ပြီးတဲ့ပြီးတဲ့ချင်းပရမတ်ကိုချက်ချင်းကျူးနေတာတော့ဆိုခုနော်ဒီတော့ရွှေပဲဒါပေမဲ့လို့အရင်အချင်းမကင်းသေးတဲ့ရွှေပုံစံတော့ပရမတ်တော့ပရမတ်ကိုအာရုံယူတာပဲဒါပေမဲ့ကဏ္ဍခေါ်တဲ့အတုံးသားတွေမပြောသေးတော့ပြညာလုံးလုံးမကင်းသေးတဲ့ပရမတ်လို့ဒီဒီတဲ့ဘက်မှာတော့ဆက်ပါနော်တပ်ပြီးတဲ့ပြီးတဲ့ချင်းချက်ချင်းကိုပရမတ်အစီအစီကိုဆိုက်သွားပြီးဒီလိုပြောနေတာမျိုးတော့ဘယ်လိုလဲနော်အဲတော့ကဲဒီဘက်မှာစတင်ပြန်ချင်းမပြုတ်သေးဘူး။ဒါကိုပြောလို့ရင်ဖြစ်ပါလေနော်။ဒီတော့ကကောင်းပြီ။ခန္ဓာအိမ်ထဲမှာဓလေးပါးဆိုင်ရှိအောင်လဲဆိုတော့ဓလေးပါးကပထဝီဓာတ်၊အာဘောဓာတ်၊သီဇောဓာတ်၊ဝါယောဓာတ်။ဒုတန်ဒီနာရောင်များတော့ဘုရားရှင်ဒီကက္ခလနဲ့ခရိတ္တနှစ်မျိုးပထဝီမှာဟောထားပါလေ။ကက္ခလဆိုတာကလွယ်အောင်သာသာပြင်းတော့မာတဲ့သဘော။ခရိတ္တကကျန်းတဲ့သဘော။ဒဝိနိကိမာရီတော်ကြတော့ဘုရားရှင်ကပထမကြီးကို6မျိုးခွဲတန်းချပြီးဟောတာ။မာရီတော်ကကျန်းတဲ့တော့လေးတဲ့တော့ဂရုပထဝီ3မျိုး။ယောရီတော်ကထောတဲ့တော့ပေါ့တဲ့တော့လဟုပထဝီ3မျိုးဟောတာ။ဘာဖြစ်လို့လဲ။တရားနာယူနေတဲ့နတ်သားနတ်ဗြဟ္မာသရဝံတို့ရဲ့အလိုအစ္ဆာပြည့်အတတ်နဲ့နေရောင်းကြီးအောင်ဘုရားရှင်ကပန်းချပြီးဟောပြတာဖြစ်ပါတယ်နော်။ဒီလိုဆိုရင်တုတ်ဆန်ဒိနာရီပြတ်တယ်ဒီလိုအိဇာတိအောင်မရှိလို့လားလို့ဒီလိုတော့မြင်ချက်ရှိသေးတာတော့ချင်းရှိပြီယူတတ်ဖို့တော့လိုတယ်အရာဟုတ်တဲ့ခုမှားတယ်အရာဟုတ်တဲ့ခုကြတော့ပြော့တယ်အရာဟုတ်တဲ့နှစ်ခုရှိလာမှဒီမှာဆုံးပြုတ်ဖို့ဆိုတာကိုနှိုင်းချင်လို့ရဒီတော့ဦးဇင်းတို့ဆွန်တုံးတစ်ခုရှိတယ်ဆင်ကြတယ်နော်ဆွန်တုံးတစ်ခုရှိတယ်ဒီဘက်ကဥခဲတခုရှိဒီဘက်ကမထွက်ရသေးတဲ့အုပ်ခဲတခုရှင်တော်အမဒီဘက်ကတော့ဖုတ်ပြီးတဲ့အုပ်ခဲတုံးကြီးဖြတ်ထားတဲ့ဆူကြလို့နော်ညနဲ့ထုတ်ဝင်နေတဲ့မင်းမထွက်ရသေးတဲ့အုပ်ခဲနဲ့ဘယ်နှကအမလဲလို့မင်းမင်းမထွက်ရသေးတဲ့ထောက်နေတဲ့အုပ်ခဲကအမတယ်ရှင်ကပြောတယ်ဆိုလို့တော့တခါမင်းတို့မထွက်ရသေးတဲ့အုပ်ခဲနဲ့မင်းဖုတ်ပြီးပြက်နေတဲ့အုပ်ခဲဒီနှစ်ခုဘယ်နှကအမလဲလို့မင်းမိဘမိကျက်လာတဲ့ဥက္ခကမာတယ်မိမဟုတ်ရသေးတဲ့ဥက္ခကပြော့တယ်ဒီလိုတော့ဒီတော့အရာဝတ္ထုတစ်ခုဒီပင်အရာဝတ္ထုတစ်ခုနဲ့နှိုင်းစာကြည့်လိုက်ရင်မာတယ်လို့လည်းခေါ်နိုင်တယ်နောက်သူ့ထဲမှာလည်းအရာဝတ္ထုတစ်ခုနဲ့နှိုင်းစာကြည့်လိုက်တော့ပြော့တယ်လို့လည်းခေါ်တယ်အဲ့ဒီသဘောရှိအကြောင်းသဘောပေါက်မယ်ဆိုရင်ပေါ့ကျောင်းကပြော့တယ်ဆိုတော့လည်းသူ့ကိုတော့ဆန်းကြည့်ပါဒီနေ့ကလည်းလက်လက်ကန်ကြီးပြောရဆိုတော့လည်းသူနဲ့ထိုက်တန်နဲ့မာဆုံးလေးတော့မရှိဘူးလားရှိတယ်လက်လက်တော့ပါဆိုလိုရင်းလည်းတော့နည်းနည်းလေးမာရဖို့တော့ပြောတယ်တုံးပြီးတော့များများမာရကြတော့မာရဲလို့တုံးတာဘလောက်ပဲပြောရင်ပြောပြောနည်းနည်းတော့မာနေသေးတယ်သူနဲ့တန်တော့မာတယ်ဒါကြောင့်ဖျားရှင်ကြီးလုံးတန်ချင်းချင်းများမှာကက်ခလမာရဲဆိုပြီးဒီတစ်ခုပဲခေါ်လိုက်နောက်တစ်ခုကျန်းတယ်နဲ့ချောရဒီလိုနဲ့အရင်နဲ့လိုက်ကြည့်ပြောရင်ပေါ့နော်ခုခေတ်ကတော့ပုံစံမျိုးမျိုးတော့ကြီးပေါင်းကြည့်နေပြီဆိုအင်းကြီးနဲ့လုံကြီးပေါ့ဝှက်ထားတဲ့လုံကြီးဗရင်းကဖြောတယ်ဗရင်းကကျန်းတယ်လို့မြင်အင်းကြီးကချောတယ်လုံကြီးကကျန်းတယ်ဒါကလုံကြီးနဲ့ဘုရားကခြေတုပ်ဖုံနဲ့ပေါ့ဗရင်းကချောတယ်ဗရင်းကကျန်းတယ်လို့မြင်လုံကြီးကချောတယ်ခြေတုပ်ဖုံကကျန်းတယ်ဒီတော့ဒီလုံကြီးဒီအင်းကြီးကိုထောက်ရင်သူကချောတယ်လို့ပြောနေတယ်ဟိုခြေတုပ်ဖုံကိုထောက်လိုက်တော့သူကကျန်းတယ်လို့အဲ့တဲ့အင်းကြီးကိုထောက်လိုက်ရင်လုံကြီးကကျန်းတယ်လို့ပြောထိုင်တယ်နော်ရှင်တော်တော်ကထောက်လိုက်တော့ဒီလုံကြီးကိုခေါ်တယ်လို့ပြောထိုင်အရာဟုတ်တဲ့နှစ်ခုရှင်းရှင်းလေးတဲ့အချိန်ခါကြမှာကျန်းတယ်ခေါ်တယ်ဆိုတာဒီလိုတတ်မှတ်ဘယ်တော့ပဲခေါ်တယ်ပြောခဲ့ပေါ့အင်မတန်ခေါ်ရတယ်ဆိုရင်အင်းကြီးလည်းကိုလက်ခင်းနဲ့အသာလေးပုတ်ပြီးပါသူနဲ့ထိုက်တယ်နဲ့ကျန်းတယ်ဆိုတော့မဖြစ်ဘူးလားဖြစ်နေတယ်ဘလောက်ပဲထောင်းနေပြောတဲ့လုံကြီးပဲကြည့်နည်းနည်းလေးတော့နည်းနည်းပုတ်ကြည့်သူနဲ့ထိုက်တန်းနဲ့ကျန်းကျန်းဖုန်လေးတော့ရှိနေတယ်။ဒါကြောင့်ဘုရားရှင်ကြီးတုတ်တန်ဒေသနာတော်မြတ်မှာတော့ကျန်းနဲ့ထောင်းတဲ့နှမျိုးဖွင့်မှာပဲအစ်ချုပ်ဒေသနာတွေမှာကက်ခလခရိတ္တ kringan dan jana le di de nyu ba ko lai dan ya ya ho de nyu nai de ma bo la ra ba no de ku le re de ba ko re de le re so re u sa ga u sa no le jin ko bo ra ba ne ne le le ra ko ro bo re de dong ji nyam nyam le ra ja ro le re de dong ji se ဘလောက်တော့ပြောတဲ့အရာဟုတ်သူဖြစ်ဖြစ်သူနဲ့ထိုက်တယ်နဲ့အလေးချိန်လည်းမရှိဘူးလားရှိတာပဲဒါကြောင့်ဘုရားရှင်ဒီနှမျိုးခွင့်ပြောတော့သမျိုးပဲခေါ်တယ်နော်ဒါကြောင့်ပထဝီမှာကိုတော့တော့လဲဒီထဏမှာကတော့ဒီဆောင်ရွက်ကိုသင်ပြထားလိုက်ဒီရဲ့ချက်တစ်ခုတော့ရှိပါတယ်တခါတလေတခါရောက်ယူတယ်မှာမန္တုကလည်းလုံခဲ့နိုင်ရင်ပြောတယ်လည်းပြောဆက်နိုင်ရင်ဒီမာရကိုခံနိုင်တဲ့သွားအားရှိတယ်တမာတိအဖြစ်များတယ်ရဲမှုတွေကသိအားကောင်းလာလို့အထက်ကအဲ့ဒီစလုံးနေအတိတန်တမှုတွေကလက်ပြင်းထန်လာပြီဆိုရင်ယောဂီကတရားထိုင်လို့မရဖြစ်သွားတယ်။အဲ့ဒီခါမှာချောတယ်လို့ပြောဆက်လိုက်မှပြီးသွားတယ်။လေးလုံးတွေကလက်အားကောင်းလာရင်ပေါ့တယ်လို့ပြောဆက်လိုက်မှဆက်တော့ပြင်းသွားတယ်။အဲ့ဒီနဲ့တတ်တတ်ချင်းချင်းနိုင်ရဲ့အတွက်၆ခုလုံးနဲ့တင်ပေးပါတယ်နော်။ဒါကပထဝီတန်ဆောင်းမျိုး။အာဘောဓကရွှေစည်းတဲ့သဘော၊ဆွဲစည်းတဲ့သဘော။ဒီသောဓကလူတဲ့သဘော၊ပြီးတဲ့သဘော။ဝါယတကထောက်